အားလုံးသောရောက်ပြန်ပေါင်းတော်ကောင်းတို့ယခုချိန်ခါမှသာပြည့်သစ္စာတရားလုံးပြည့်တရားမျက်နှာကြားရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မှာစေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငခန္ဓာစိုက်တို့သောတာပတ္တိမညာသက္ကရာဂမိမညာနာဂမိမညာရဟန္တာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာငခန္ဓာစိုက်တို့သောတာပတ္တိမညာများယနေ့ညာပါစေသက္ကရာဂမိမညာများယနေ့ညာပါစေအနာဂမိမညာများယနေ့ညာပါစေအရဟတမဉ္ဇဉ်များရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့အားလုံးသောယောဂီအပေါင်းတော်ကောင်းတို့နိဗ္ဗာန်ရောက်ကြောင်းအကျဉ်းကောင်းအချင်းမြတ်တွေတဲမှာတမ္မာဒိဋ္ဌိဆိုတဲ့အသိဉာဏ်ရှိဖို့ဟာအမတန်အရေးကြီးတဲ့အကျင့်ပါပဲပဲတရားဒီအရေးကြီးတဲ့အရှင်ဖြစ်ပါလေ။သမ္မာဒိဋ္ဌိဆိုတဲ့အကျင့်ကောင်းအကျင့်မြတ်ဟာအရေးအကြီးဆုံးဖြစ်တဲ့အရှင်ဖြစ်တယ်။ဒီလိုမှတ်ရမယ်နော်။သမ္မာဒိဋ္ဌိဆိုတာမြန်မာလိုပြန်လိုက်မယ်ဆိုရင်အမြင်မှန်လို့ဒီလိုအဓိပ္ပာယ်ရပါလေ။ဘယ်လိုအဓိပ္ပာယ်ရတော့အမြင်မှန်လို့အဓိပ္ပာယ်ရတယ်အဲဒီတော့လောကမှာအမြင်မှန်နဲ့အမြင်မှန်နှစ်မျိုးရှိပါတယ်အမြင်မှန်ကိုတော့သမ္မာဒိဋ္ဌိလို့ခေါ်တယ်အမြင်မှားကိုတော့မိစ္ဆာဒိဋ္ဌိဒီလိုခေါ်ပါတယ်နော်အဲဒီတော့သမ္မာဒိဋ္ဌိဖြစ်ဖို့ရန်ဘယ်လိုကြိုးစားကြရမလဲဆိုရင်ယောနိတော်မနတိကာရဆိုတဲ့နှလုံးသွင်းမှန်အောင်ကြိုးစားရမယ်။သမာဓိဋ္ဌိဖြစ်ဖို့ပါကြိုးစားရမှာလေ။နှလုံးသွင်းမှန်အောင်ကြိုးစားရမယ်။နော်။ဒီလိုဆိုရင်မိစ္ဆာဒိဋ္ဌိဆိုတဲ့အမြင်မှားတစ်ခုဖြစ်ဖို့ရန်ဟာလည်းပဲတခြားကြောင့်အမြင်မှားဖြစ်တာလားနှလုံးသွင်းမှားလို့ဖြစ်တာလား။နှလုံးသွင်းမှားလို့ဖြစ်တာ။နှလုံးသွင်းမှန်ခြင်းကိုတော့ယောနိတော်မနတိကာရလို့ဒီလိုဆိုပါလေ။နှလုံးသွင်းမှားခြင်းကိုတော့အာယောနိတော်မနတိကာရလို့ဒီလိုဆိုပါလေ။ယောနိတော်မနတိကာရနဲ့အာယောနိတော်မနတိကာရ။ဘယ်လိုပုဂ္ဂိုလ်မျိုးတွေမှာယောနိတော်မနတိကာရရှိတယ်လဲ။ဘယ်လိုပုဂ္ဂိုလ်မျိုးတွေမှာအာယောနိတော်မနတိကာရရှိတယ်လဲဆိုရင်သုတဝါရိယသာဝကောအတုတ္တဝါဘုထုဇဏောတုတ္တဝါရိယသာဝကောအကြာမြင့်များတဲ့ပုဂ္ဂိုလ်ရဲ့တန်တမှာနှလုံးသွင်းမှန်မှုဆိုတဲ့ယောနိတော်မနတိကာရရှိပါတယ်တဲ့နော်နှလုံးသွင်းမှန်မှုဆိုတဲ့ယောနိတော်မနတိကာရရှိတဲ့ပုဂ္ဂိုလ်ဒီဟာတုတ္တဝါရိယသာဝကောအကြာမြင့်များတဲ့ပုဂ္ဂိုလ်ရဲ့တန်တမှာရှိပါတယ်ဒီလိုမဟုတ်လားနှလုံးသွင်းမှားမှုဆိုတဲ့အာယောနိတော်မနတိကာရကြတော့ဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိတယ်လဲဆိုရင်အတုတ္တဝါဘုထုဇဏောအကြာမြင့်မရှိတဲ့ပုဂ္ဂိုလ်များရဲ့တဏ္ဍာမှာနှလုံးသွင်းမှားမှုအာယောနိတော်မနတိကာရရှိပါတယ်ဒါလေးမှတ်ရမယ်နော်သုတ္တဝါရိယသာဝကောနဲ့အတုတ္တဝါဘုထုဇဏောဘာတွေကွာခြားမှုရှိတယ်လဲဆိုရင်အာတုတ္တဝါဘုရုဇဏောရဲ့တန်တမှာအာဂမအဓိကမကြီးချိုးတက်နေပါတယ်တဲ့။ဘာတွေချိုးတက်နေလဲ။အာဂမနဲ့အဓိကမကြီးချိုးတက်နေတယ်။သုတ္တဝါရိယသာဝကောရဲ့တန်တမှာဘာတွေပြည့်စုံနေတယ်လဲဆိုရင်အာဂမနဲ့အဓိကမတရားတွေပြည့်စုံနေပါတယ်။ဒီလိုခွဲမှတ်နော်။အာဂမဆိုတာကဘယ်လိုတရားမျိုးလဲဆိုရင်ဘယ်လိုအရာမျိုးလဲဆိုရင် အာဂမဆိုတာကဘုရားရှင်ဟောထားတဲ့သစ္စာတရားတွေကိုနာယူခြင်းလေ့လာခြင်းမှတ်သားခြင်းဒါကိုအာဂမလို့ခေါ်တယ်နော်အဓိကမဆိုတာကကိုယ်တိုင်ရှင်းကြံကြိုးကိုအထုတ်ခြင်းဒါကိုအဓိကမလို့ခေါ်ပါတယ်ပရိညာလေးနဲ့ပြောမယ်ဆိုလို့ရှိရင်အာဂမဆိုတာကညာတပရိညာအာဂမကညာတပရိညာအဓိကမကတိရဏပရိညာအဲ့ဒီပညာနှစ်မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များသည်တဲ့သုတ္တဝါအရိယသာဝကောဖြစ်ပါလေ။နော်။သုတ္တဝါဆိုတာကရှားမြင်များသောအရိယသာဝကောဆိုတာအရိယပုဂ္ဂိုလ်များရဲ့တတိ။ညာတပညာ၊တိရဏပညာနှစ်ပါးနဲ့ပြည့်စုံလို့ရှိရင်အရိယရဲ့တတိ။အရိယရဲ့အသင်အပင်။အရိယရဲ့အပေါင်းအဖော်ဖြစ်ပါလေ။ညာတာပရိညာတိရဏပရိညာမှာမပြည့်စုံဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအတုဒ္ဒဝါပုထုဇဉ်တော်အရိယာတို့နဲ့ဘလို့မှမပတ်သက်တဲ့ပုထုဇဉ်သက်သက်ဖြစ်ပါလေ။နော်အရိယဘောင်းကြီးတို့ယောဂီတွေကယနေ့ညာတာပရိညာဆိုတဲ့တရားနာခြင်းအလုပ်တွေကိုလည်းပဲကြိုးကြိုးစားစားမလုပ်ဘူးလားလို့။ဒါညာတာပရိညာလို့ခေါ်တာပေါ့။သစ္စာတရားတွေနာရှာကြရရတယ်ဆရာမျိုးမျိုးရဲ့အထာပသစ္စာတရားတွေတဝါကြီးနာကြားထားရတဲ့ယောဂီတွေပဲနော်ဘောဂဝိပဿနာဇနိတာရာမကြီးចောင်းတိုက်ကြီးတလားကိုနှစ်ကြိမ်ရသစ္စာလုံးတွေအားထုတ်တဲ့ဘွယ်ကြီးဆရာတရားစကားဝင်ကြီးကျင်းပါလေတလားကိုနှစ်ကြိမ်ဆိုတော့တစ်ကြိမ်မှာ10ရက်နှစ်ကြိမ်ဆိုတော့အရက်20အနည်းဆုံးအရက်20ကာလပတ်လုံးသစ္စာတရားတွေမနာရဘူးလားနာနေရနာနေရတယ်သစ္စာတရားတွေနာနေရသည်အားလျော်စွာမိမိတို့ရဲ့သန္တာမှာရုပ်သဘောနာသဘောခန္ဓာသဘောတွေကိုလည်းပဲသဘောပေါက်နားလည်ပြီးတော့ဒိဋ္ဌိကိလေသာတဏှာကိလေသာစားရှိတဲ့ကိလေသာတွေကိုညာတပရိညာဆိုတဲ့အသိတွေနဲ့ပယ်ပြီးသားမဖြစ်ဘူးလားဖြစ်နေဖြစ်နေပါလေအမြဲတမ်းရာခဲတဲ့အခွင့်အရေးကြီးကိုရထားကြတဲ့ယောဂီတွေပါနော်နောက်တစ်ခါတိရဏပရိညာလုံးလို့ခေါ်တဲ့ကိုယ်တိုင်သစ္စာလုံးတွေအာထုတ်ခြင်းဆိုတဲ့အလုံးကမလုံးကြရဘူးလားလုံးကြရပါဘူးတနေ့ကိုမနေ့ချင်းလဲရှိချင်းနော်တနေ့ကိုရှိချင်းအဲ့ဒီရှိကျင်ထဲမှာထိုင်တဲ့အချိန်က၄ချိန်။နာရတဲ့အချိန်က၄ချိန်။နာရတဲ့အချိန်မှာလည်းပဲရိုးရိုးတရားနာတာလားခန္ဓာညာစိုက်ပြီးတော့တရားနာတာလား။ခန္ဓာညာစိုက်ပြီးတော့တရားနာကြတာ။နာကတရားနာညာကခန္ဓာလှည့်ပြီးတော့နော်။ကျွန်းကျွန်းစားစားနဲ့အားထုတ်နေကြတဲ့ယောဂီတွေဖြစ်ပါလေ။ဒီတော့ဒီရဏပညာနဲ့ပတ်သက်ရင်လည်းပဲပြည့်ပြည့်ဝဝကျိုးစားထားကြတဲ့ယောဂီတွေလို့ပြောလို့မရဘူးလားညာဒီလိုဆိုရင်ညာတပညာနဲ့လည်းပြည့်စုံတယ်ဒီရဏပညာနဲ့လည်းပြည့်စုံနေတဲ့အတွက်ဘုန်းကြီးတို့ယောဂီတွေဟာအကြာမြင်နည်းတဲ့ပုဂ္ဂိုလ်တွေလားအကြာမြင်များတဲ့ပုဂ္ဂိုလ်တွေအကြာမြင်များတဲ့ပုဂ္ဂိုလ်တွေပါနော်အာသုဒ္ဓဝါဘုရုဇဏောမဟုတ်ပါဘူးသုဒ္ဓဝါအရိယသာဝကောဖြစ်နေတဲ့ပုဂ္ဂိုလ်တွေပါအဲ့ဒီလိုကြားမြင်များတဲ့ပုံစံတွေဖြစ်တဲ့အတွက်အာဂမတရားတွေနဲ့လည်းပဲပြည့်စုံနေတယ်။အဓိကမတရားတွေနဲ့လည်းပဲပြည့်စုံနေတယ်။အဲ့ဒီတရားနှစ်ပါးနဲ့ပြည့်စုံနေတဲ့အတွက်ယောနိတော်မနတိကာရလို့ခေါ်တဲ့နှလုံးသွင်းနေကောမမှန်ဘူးလားမှန်နေတယ်။နှလုံးသွင်းနေလည်းမှန်နေပါလေ။အဲ့ဒီလိုနှလုံးသွင်းနေမှန်နေတဲ့အတွက်မိမိတို့ရဲ့တဏ္ဍာမှာတဏ္ဍာဒိဋ္ဌိတွေကမဖြစ်ဘူးလားဖြစ်နေတယ်။တဏ္ဍာဒိဋ္ဌိတွေလည်းဖြစ်နေပါလေ။အရိသမာဓိဋ္ဌိတရားတွေကိုလက်ဆုပ်လက်ကံပိုင်ပိုင်နိုင်နိုင်ရထားကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်ကြသောကြောင့်နိဗ္ဗာန်ရောက်ကြောင်းဆိုတဲ့နှမ်းကြောင်းပေါ်တော့မရောက်ဘူးလားရောက်နေပြီရောက်နေကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်ပါတယ်နော်ဆက်လက်ပြီးတော့ကြိုးစားအားထုတ်ဖို့ပဲလိုပါတယ်ဝိရိယတရားလေးတွေမြင့်တင်ပေးဖို့လိုတယ်တတိတရားလေးတွေမြင့်တင်ပေးဖို့လိုတယ်သမာဓိတရားလေးတွေမြင့်တင်ပေးဖို့လိုပါတယ်အဲ့ဒီတော့နှလုံးသွင်းမှန်ပြီးတော့မှန်ကန်တဲ့အမြင်တွေရထားကြတဲ့အတွက် ဒါနကုသိုလ်တွေအားထုတ်နေရင်ဒါနနဲ့ဒါနကုသိုလ်တွေလည်းပဲတစ်ဖက်တစ်လမ်းကမလုံးကြဘူးလားလုံးကြလားနှလုံးနဲ့မှားပြီးတော့လုံးတာလားနှလုံးနဲ့မှန်ပြီးတော့လုံးကြလားဟောဒီလိုတော့ဘုန်းကြီးတို့ယောဂီများရဲ့ပြောလို့တယ်ဒါနကုသိုလ်ဟာတာမဒါနကုသိုလ်လားကံပေါ်မှာဉာဏ်ဆင်းတဲ့ကုသိုလ်လားကံပေါ်မှာဉာဏ်ဆင်းတဲ့ကုသိုလ်ဖြစ်ပါတယ်အိမတန်ဓာတ်မိုးရှိတဲ့ကုသိုလ်တွေပါနော် ဒီနာကုသိုလ်တွေလည်းမလောက်ကြဘူးလားလောက်ကြလားဒီနာကုသိုလ်တွေလောက်ကြပြန်တော့လည်းပဲနှလုံးသွင်းမှားပြီးတော့ပြုတာလားနှလုံးသွင်းမှန်မှန်နဲ့ပြုတာလားနှလုံးသွင်းမှန်မှန်နဲ့ပြုတာဖြစ်တော့ကြောင့်ကံပေါ်မှာဉာဏ်ဆင်းတဲ့ကုသိုလ်တွေဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကလည်းပဲဟောတာခဲ့ပါတယ်သေယောပဋိပဋိဒဘိက္ခုဝေသေယောပဋိတဝါနာ ဒါနတရပ္ပတိလာတဲ့ကိစ္စကဘာဝနာဘာဝိတ္တပံလို့ဒီလိုဟောကြားထားခဲ့တာနိဗ္ဗာန်ကိုကြီးမှန်းပြီးတော့ဒါနကုသိုလ်ပြုမယ်သီလကုသိုလ်ပြုမယ်နိဗ္ဗာန်ကိုကြီးမှန်းပြီးနိဗ္ဗာန်ရောက်ကြောင်းဝိပဿနာလုပ်ပြီးအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အနာဂတ်ခရီးဟာတခြားလမ်းကြောင်းဖြောင့်တန်းနေတာလားနိဗ္ဗာန်လမ်းကြောင်းဖြောင့်တန်းနေတာနိဗ္ဗာန်လမ်းကြောင်းဖြောင့်တန်း သစ္စာတရားတွေလာကြသစ္စာလို့ဒီအားထုတ်ကြပြီးတော့အမြင်မှန်မှုလေးတွေနဲ့နှလုံးသားမှန်မှုလေးတွေနဲ့ကြိုးကြိုးစားစားနဲ့ဒါနကုသိုလ်တွေပြုလုပ်နေကြတယ်ကြိုးကြိုးစားစားနဲ့သီလကုသိုလ်တွေပြုလုပ်နေကြတယ်ကြိုးကြိုးစားစားနဲ့သမထဝိပဿနာဘာဝနာကုသိုလ်တွေပြုလုပ်နေကြတယ်အဲဒီလိုပြုလုပ်နေတဲ့ဒါနကုသိုလ်သီလကုသိုလ်သမထဝိပဿနာဘာဝနာကုသိုလ်များဟာမိမိတို့ကိုအပယ်လေးပါးသံတရာမှကယ်တင်ပြီးတော့နိဗ္ဗာန်ဆိုတဲ့အငြိမ့်ချစီသို့ပို့ဆောင်ပေးတင်တဲ့ကုသိုလ်ကောင်းမှုများဖြစ်ပါတယ်လို့ခေါင်းကြီးပြောကြပါတယ်မှန်ပါဗျာမမှန်မူလားမှန်ပါဗျာအရိဒအပယ်လေးပါးသံတရာမှကယ်တင်ပြီးတော့နိဗ္ဗာန်ဆိုတဲ့အငြိမ့်ချစီသို့ပို့ဆောင်ပေးတဲ့နေရာမှာခေါင်းကြီးတို့ယောဂီများအနေနဲ့တစ်ခုတော့သတိထားဖို့လိုတယ်နော်တခုတော့သတိထားဖို့လိုပါတယ်အဲ့ဒီသတိထားရမယ့်အချက်ကဘာလဲဆိုရင်မိမိတို့သွားရလမ်းကြောင်းမှာဒိဋ္ဌိဆိုတဲ့ကိလေသာကန့်လန့်ကန့်လန့်နဲ့ခံနေရပါတယ်အဲ့ဒါလေးတော့သတိထားရမယ်ဒါနကုသိုလ်ပြုရင်လည်းပဲဒိဋ္ဌိကိလေသာရဲ့အန္တရာယ်သိကြောက်ဖို့ကောင်းတယ်နော်သီလကုသိုလ်ပြုရင်လည်းဘာအန္တရာယ်ကြောက်ဖို့ကောင်းတော့ဒိဋ္ဌိကိလေသာရဲ့အန္တရာယ်ကြောက်ဖို့ကောင်းပါတယ်သမထဝိပဿနာဘာဝနာကုသိုလ်ပြုလုပ်နေတဲ့အချိန်မှာတော့မှဒိဋ္ဌိဆိုတဲ့ကိလေသာကအနှောင့်အယှက်မပေးဘူးလားပေးတာအနှောင့်အယှက်ပေးပါတယ်ဒါကြောင့်မလို့မိမိတို့ရဲ့သန္တာမှာဒိဋ္ဌိကိလေသာများဝင်လာပြီဆိုရင်အဲ့ဒီဒိဋ္ဌိကိလေသာကိုတဲ့အလျင်များဖယ်ရှားပြစ်ဖို့မလိုဘူးလားလို့လားတတ္တိယဝိယဩမတော်တရားမှန်တော်ဝမတ်ထေကိသက္ကာယဒိဋ္ဌိပဟာနာယတတောပိတ်ကိုပြိပိစီမြတ်စွာဘုရားကလည်းမဟုတ်ဘူးလားဟုတ်ကဲ့ဒိဋ္ဌိတရားကြောက်เสียမကောင်းလို့လားကြောက်เสียကောင်းလို့လားကြောက်เสียကောင်းပါလေကိလေသာဆိုတဲ့နေရာမှာမာနတို့တဏှာတို့အဝိဇ္ဇာဆိုတဲ့မောဟတို့ဒေါသတို့အဲဒီလိုကိလေသာတွေအမျိုးမျိုးရှိပါတယ်အမျိုးမျိုးရှိရင်ရှိ냐တော့လည်းပဲအဲဒီကိလေသာတွေဟာဒိဋ္ဌိကိလေသာအပေါ်မှာအားလုံးကတည်မိနေကြတယ်။ဘယ်ပေါ်မှာတည်မိနေကြလဲ။ဒိဋ္ဌိကိလေသာအပေါ်မှာဘယ်လိုတည်မိနေသလဲဆိုရင်တည်မိပုံတည်မိနေလေးပုံကြီးပြောပြပါမယ်။နော်။အဘိဓမ္မာရဲ့သဘာဝအားလျော်စွာကိလေသာဆိုတာကတော့တစ်ခါတစ်ခါလဲအဝိဇ္ဇာကိလေသာအပေါ်မှာမူတည်တယ်လို့ဒီလိုလည်းပဲသာမန်ဆိုပါတယ်။ဒါပေမဲ့ဘုန်းကြီးကိုပြောမယ်ဒိဋ္ဌိကိလေသာအပေါ်မှာတည်မိနေတယ်ဆိုတဲ့စကားကလေးကတမျိုးပေါ့နော်။ဘယ်လိုလဲဆိုလို့ရှိရင်ဒိဋ္ဌိကိလေသာမိမိတို့ရဲ့တဏ္ဍာမှာရှိနေမယ်ဆိုရင်တဏ္ဍာကိလေသာကလည်းပဲအပယ်သို့ရောက်စေနိုင်တဲ့တဏ္ဍာကိလေသာဖြစ်သွားတတ်ပါလေ။ဒါသိရေးကြည့်ပါလေ။နော်။တဏ္ဍာကိလေသာဆိုတာကတော့ဘယ်ကြမှာပယ်ရပယ်လို့ရတယ်မေးရင်ယဟန္တာဖြစ်မှာပယ်လို့ရ။ဘယ်ကြမှာပယ်တော့အနာဂံပုဂ္ဂိုလ်ရဲ့အနာဂါမိမက်မှာကာမရာဂကိလေသာပယ်ပါတယ်သူလည်းတဏှာပါပဲ ဘဝရာဂဆိုတဲ့တဏ္ဍာအဲ့ဒီတဏ္ဍာကြတော့ဘယ်ကြမှာပဲနိုင်တယ်ဆိုရင်ယဟန္တာဖြစ်မှာပဲပါလေဘယ်ကြမှာပဲတော့ထိုနည်းတူတာပါပဲမာနကိလေသာတို့ဝိဇ္ဇာကိလေသာတို့လည်းပဲဘယ်ကြမှာမြင့်ပြပဲနိုင်တော့ယဟန္တာဖြစ်မှာပဲတာပါနော်ယဟန္တာဖြစ်မှာပဲတာပါသောတာပန်ရဲ့တဏ္ဍာမှာလည်းတဏ္ဍာမာနအဝိဇ္ဇာကိလေသာမရှိဘူးလားရှိတယ်။သက္ကရာကနာကပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းဒီကိလေသာတွေမရှိဘူးလားရှိတယ်။ဟုတ်တယ်ရှိတယ်နော်။ဒါပေမဲ့လို့ပုထုဇဉ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိတဲ့မာနတဏ္ဍာအဝိဇ္ဇာအဲ့ဒီကိလေသာတို့နဲ့အရိယပုဂ္ဂိုလ်များရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေအနေထားချင်းကျိုးသလားမီးတော့မတူပါဘူး။ဘယ်လိုပါချားတယ်လဲဆိုရင်ပုရုသေပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိတဲ့ကိလေသာကအပယ်တို့ရောက်စေနိုင်လောက်အောင်ကြမ်းတမ်းတဲ့ကိလေသာကိုဖြစ်တတ်ပါတယ်။ဘာဖြစ်လို့လဲမေးတော့ဒိဋ္ဌိရဲ့အဖို့တည်းရတယ်။ဒိဋ္ဌိရဲ့အပေါင်းအသင်းဖြစ်လို့ဒိဋ္ဌိဆိုတဲ့မိယာတိယာရှိတယ်။ဟုတ်တယ်နော်။ဘယ်လိုရမိယာတိယာရှိလို့တော့ဒိဋ္ဌိဆိုတဲ့မိယာတိယာရှိတော့ဒိဋ္ဌိဆိုတဲ့မိယာတိယာအပေါ်မှာမိတီပြီးတော့ပေါက်ဖွာလာကြတယ်ကိလေသာတွေဖြစ်တဲ့အတွက်တဏ္ဍာကိလေသာကလည်းပဲအပယ်တို့ရောက်သိနိုင်လောက်မကြမ်းတမ်းဘူးလားကြမ်းတမ်းအဝိဇ္ဇာကိလေသာမာနကိလေသာများကလည်းအပယ်တို့ရောက်သိနိုင်လောက်အောင်မကြမ်းတမ်းဘူးလားကြမ်းတမ်းဩဘလို့ကြောင့်ကြမ်းတမ်းသွားရတာတော့လို့မေးတယ်ဒိဋ္ဌိကြောင့်ကြမ်းတမ်းသွားရဒါကြောင့်ဒိဋ္ဌိယသိက္ခာကိုရေးကြည့်ပါမယ်နော်တဏှာကိလေသာသူကျင်နေကြောက်ဖို့မကောင်းပါဘူးမာနကိလေသာဝိဇ္ဇာကိလေသာသူကျင်နေရင်ကြောက်เสียမရှိပါဘူးဘယ်လိုလဲပေါင်းလို့ကြောက်เสียဖြစ်သွားတာဒိဋ္ဌိနဲ့ပေါင်းလို့ကြောက်เสียဖြစ်သွားတာဒါကြောင့်မလို့အခြားအခြားသောကိလေသာများဒီဒိဋ္ဌိကိလေသာနဲ့မှီရင်သူတို့ကိုယ်တိုင်ကကြမ်းတမ်းတဲ့ကိလေသာတွေဖြစ်လာတဲ့အတွေ့အခြားခြားသောကိလေသာပယ်ဖို့ကရည်ကြည်တာလားဒိဋ္ဌိကိလေသာပယ်ဖို့ကရည်ကြည်တာလားဒိဋ္ဌိကိလေသာပယ်ဖို့ကသိက္ခာကိုရည်ကြည်တယ်လို့မှားလိုက်ပါနော်အဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့ယောဂီတွေခုနဘုန်းကြီးကဗာပြောခဲ့တော့ဒါနကုသိုလ်ပြုတယ်သီလကုသိုလ်ပြုတယ်သမထဝိပဿနာဘာဝနာကုသိုလ်တွေပြုကြတယ်အဲ့ဒီလိုပြုတဲ့နေရာမှာတဏှာမကင်းသေးတဲ့ပုဂ္ဂိုလ်များရဲ့သတ္တမရှိတော့တဏှာတော့ရှိနေမှာပဲမာနာကောရှိနေပါပဲအဝိဇ္ဇာလည်းရှိနေပါပဲเนาะဒါပေမဲ့လို့အရေးတကြီးပယ်သဖို့လိုတာကဘယ်ကိလေသာလဲဒိဋ္ဌိကိလေသာပယ်သဖို့လိုတယ်ဒိဋ္ဌိကိလေသာပယ်သဖို့လိုတယ်ဆိုတာကဘာအလုပ်ပဲလုပ်လို့เนาะဒိဋ္ဌိကိလေသာမပါအောင်ကြိုးစားပြီးတော့ပြုလုပ်ဖို့လိုတယ်ဒါပြောတာကာနာကုသိုလ်ပြုလည်းပဲဒိဋ္ဌိကိလေသာမပါအောင်ကြိုးစားပြုပါပါပဲသီလကုသိုလ်ပြုလဲဘယ်လိုပြုရမှာလဲဒိဋ္ဌိကိလေသာမပါအောင်ကြိုးစားပြုရမယ်သမထဝိပဿနာဘာဝနာကုသိုလ်ပြုလဲပဲဒိဋ္ဌိကိလေသာမပါအောင်ကြိုးစားပြီးတော့ပြုရမှာပဲဝိပဿနာကုသိုလ်ပြုပြီဆိုမှဒိဋ္ဌိကဘယ်လိုဝင်လာတတ်တယ်လဲမေးတော့ဒိဋ္ဌိကိလေသာကလည်းအဲ့ဒီဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့သန္တာမှာကိလေသာဈာခံသဘောမျိုးနဲ့ဈာဖန်ရကဝင်လာတတ်ပါအဲ့ဒီဒိဋ္ဌိကိလေသာကမှမပင်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဘယ်နည်းနဲ့မှသောတာပန်မဖြစ်ပါဘူး။ဒိဋ္ဌိကိလေသာမပယ်နိုင်ရင်သောတာပန်ဖြစ်ပါမလား။သောတာပန်မှမဖြစ်ရင်လည်းပဲအပယ်လေးပါးသံသရာမှလွတ်ပါမယ်။နိဗ္ဗာန်ချမ်းသာကိုတည့်ရရောက်နိုင်ပါမလား။အဲ့ဒါကြောင့်မလို့လည်းပဲဒိဋ္ဌိကိလေသာရည်ရည်ကြီးပယ်ဖို့လိုပါတယ်။ကောင်းပြီဒါပြီဒိဋ္ဌိကိလေသာပယ်ဖို့လိုတယ်ဆိုတဲ့အခါကျတော့ဒိဋ္ဌိကိလေသာကဘယ်နှမျိုးရှိသလဲဆိုရင်ဘာကြီးတော့မြတ်စွာဘုရားသုတ်တန်အနေထားအရပြောမယ်ဆိုရင်60နဲ့2မျိုးရှိတယ်။ဘယ်2မျိုးရှိလဲ။အဲဒီ60မျိုးသောကိလေသာတွေကိုအချင်းချုပ်လိုက်တဲ့အခါကျတော့3မျိုးရတယ်ပေါ့။အဲဒီ3မျိုးကဘာလဲဆိုရင်နံပါတ်1ကသက္ကာယဒိဋ္ဌိ။နံပါတ်2ကသတ္တတဒိဋ္ဌိ။နံပါတ်3ကဩစိတ်တဒိဋ္ဌိဆိုပြီးတော့ဒိဋ္ဌိဘယ်2မျိုးလဲ။ဒိဋ္ဌိ3မျိုးရှိပါအဲ့ဒီဒိဋ္ဌိသုံးမျိုးကိုမိမိတို့ရဲ့သင်္ဍမှာအသေးစင်သောဉာဏ်ပရိညာများနဲ့မပယ်နိုင်ကြဘူးဆိုရင်ဘယ်တော့မှနိဗ္ဗာန်မရဘူး။အဲ့ဒီလိုနည်းနဲ့ပဲခေါင်းကြီးတို့ ရှင်သာရဒေဒီကိရတာမပယ်တန်လေးရဲ့အတွက်နိဗ္ဗာန်ရခဲ့ရလားမရဘူးအဲ့တော့ဒေဒီကိရတာမပယ်နိုင်လို့နိဗ္ဗာန်မရသေးဘူးဆိုတဲ့စကားဟာဒါကတော့လည်းရေပုံရဆန္ဒပေါ့နော်ကျေတော်ရဲကမှပါဠိတော်မဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိတိယကြာကြာတိတိကြာကြာပြောရမှဆိုရင်ဒေဒီပယ်တဲ့နေရာမှာအဆင့်ပဲတဲ့ဆင့်နဲ့ပယ်ရပါမယ်30နဲ့ဒေဒီကလေးတာပဲတဲ့နေရာမှာဆင့်မနဲ့ဆင့်နဲ့ပြရမှာလဲဟုတ်တယ်30နဲ့ပြရမယ်အဲ့ဒီ30ကိုတခြားလို့ပြောတာလားပရိညာလို့ပြောတာလားပရိညာလို့ပြောတာပရိညာ3မျိုးကအားလုံးသိကြပါလေဘယ်လိုတွေပါလဲညာတာပရိညာခြေရနာပရိညာပဟာနာပရိညာဘယ်လိုမျိုးပါလဲပရိညာ3မျိုးရှိပါတယ်အဲ့ဒီပရိညာ3မျိုးရှိတဲ့အထက်မှာညာတာပရိညာဆိုတာကသိသိသိထိုင်တဲ့တရားကိုကြိုတင်ပြီးတော့သိအောင်ကြိုးစားခြင်းပဲဖြစ်ပါတယ်။သိသိသိထိုင်တဲ့တရားကိုကြိုတင်ပြီးတော့သိအောင်ကြိုးစားခြင်းသည်သိသသိသိသိထိုင်တဲ့တရားကိုကြိုတင်၍သိထားခြင်းသည်ညာတာပရိညာညာတာပရိညာနော်။နောက်တစ်ခါဒုတိယမျိုးဖြစ်တဲ့တိရဏပရိညာဆိုတာကတိရဏဆိုတဲ့စကားလုံးလေးကသူကကြော်လွန်ခြင်းဆိုတဲ့အဓိပ္ပာယ်လေးနဲ့ရတယ်ဘလို့ကြောင်းလုံးသွားတယ်လဲဆိုရင်သူတော်ပါပြောတဲ့ဟောတဲ့သူတော်ပါပြောလို့ဟောလို့သိတဲ့အသင်္ကမီကြော်လုံးပြီးတော့ကိုယ်တိုင်သိတဲ့အသိရောက်သွားတာဒါကိုဒီသနာပညာခေါ်တယ်နော်သူတော်ပါပြောလို့ဟောလို့သိတဲ့အသင်ကိုကြော်သွားတယ်ဒါပြင်ဘလို့သိသွားတော့ကိုယ်တိုင်သိသွားဘလို့သိသွားတာလဲကိုယ်တိုင်သိသွားတာတိတိကျကျလေးမှန်နော်ခေါင်းကြီးဖြည်းဖြည်းပဲပြောပြနေတာအဲ့တော့ဉာဏ်ပရိညာကသိသိသိထိုက်တဲ့တရားကိုသိတာသိသိသိထိုက်တဲ့တရားကိုသိတာဆိုတော့သူကကိုယ်တိုင်သိတာလားပြီးတော့မဟုတ်ဘူးသူများပြောလို့သိတာသူများဟောလို့သိတာနော်တရားလာလို့သိတယ်စာဖတ်လို့သိတယ်တရားဆွေးနွေးလို့သိတယ်အဲ့ဒီအသိမျိုးတိရဏပရိညာကျတော့သူများပြောလို့ဟောလို့သိတဲ့အသိကိုကျော်လွန်သွားတယ်ကျွန်တော်မိတော့ဘယ်လိုသိတော့ကိုယ်တိုင်သိတဲ့အသိသရဘာပဇအာမကိုရဘူးကိုယ်တိုင်သိတဲ့အသိဖြစ်သွားပြီအဲ့ဒါပါတော့အဲ့ဒါဒီရဏပညာလို့ဒီလိုခေါ်တယ်နော်အဲ့ဒါညာတာပညာရဲ့ဒီရဏပညာရဲ့နှစ်မျိုးရှိတဲ့အထက်မှာညာတာပညာသိသိဖို့ရင်ဘယ်လိုအာကိုရမလဲဆိုဆရာသမားအာကိုရနော်ဒီရဏပညာသိသိဖို့ရကြတော့ဆရာသမားအားကိုးလို့မရဘူးကိုယ်တိုင်ကြိုးစားရကိုယ်တိုင်ကြိုးစားမှဒီအသိရအဲ့ဒါကဒီရဏပညာနောက်တစ်ခါပဟာနာပညာဆိုတာကမိမိတို့ရဲ့သန္ဓေမှာကိရိတာတွေစတင်ပြီးတော့ပယ်တယ်နောက်ဆုံးကုန်တယ်အတိပယ်တယ်အဲ့ဒါပဟာနာပညာပေါ့အဲ့ဒီပဟာနာပညာကြတော့ကိုယ်တိုင်လည်းလုံးဆရာမလို့ဘူးဆရာသမားကလည်းလုံးပေးဆရာမလို့ဘူးဓမ္မကလည်းထောင်ပြီးတော့ဉာဏ်စစ်စစ်ကြက်ပြီးသူကလည်းဒီလိုလိုကိလေသာလေးတွေပယ်သွားတာကိလေသာလေးတွေကုန်သွားတာအဲ့ဒါကိုပဟာနာပညာလို့ခေါ်တယ်။ဟောကြီးတော့ဉာဏ်စဉ်အနေနဲ့ကြောက်မယ်ဆိုလို့ရှိရင်ဒါပရုပပရိစ္ဆေဒဉာဏ်ပစ္စယပရိကဟဉာဏ်အဲ့ဒီနာမရုပပရိစ္ဆေဒဉာဏ်ပစ္စယပရိကဟဉာဏ်ကနေပြီးတော့သမ္မသနာဉာဏ်ရှေ့ပိုင်းသားလေးကြည့်ညာတပရိညာလို့ဒီလိုခေါ်တယ်။နော်သမ္မသနာဉာဏ်နောက်ပိုင်းကနေပြီးတော့ဥရိယဘိယဉာဏ်ပင်ကဉာဏ်အရိညာအဖြစ်ကိုတိရဏပရိညာလို့ခေါ်တယ်။ပါဏပရိညာကြတော့ဘယ်ကစတဲ့လဲဆိုရင်ဘင်ကဉာဏ်ကစ။ဘယ်ကစတော့တဏှာဖြစ်ပြောမယ်ဆိုလို့ရှိရင်နော်ဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆုံးဆိုတဲ့အဆင့်3မျိုးမရှိဘူးလားရှိ။ဖြစ်ပြမြင်တာကယထာဘူတဉာဏ်။ဖြစ်ပြမုံတာကနိဗ္ဗာန်ဉာဏ်။ဖြစ်ပြဆုံးတာကမေဉ္ဇဆိုပြီးတော့ဒီလို3မျိုးရှိတယ်။အဲဒီ3မျိုးရှိတဲ့အထက်မှာယထာပရိညာဆိုတာကယထာဘုဒ္ဓဉာဏ်အဆင့်တော်မရောက်သေးပါဘူး။ကြိုတင်ပြီးတော့သိရမယ့်အသိကိုသိရမယ့်တရားကိုကြိုတင်သိချားပေးခြင်းပဲဖြစ်ပါတယ်။တိရဏပရိညာကြတော့ဖြစ်ပြမြင်တဲ့ယထာဘုဒ္ဓဉာဏ်ဖြစ်ပြမြင်တဲ့ယထာဘုဒ္ဓဉာဏ်မှာဘာပရိညာရတော့တိရဏပရိညာရ။ဘာပရိညာရလဲ။နောက်ဖြစ်ပြမောင်ဖြစ်ပြဆုံးဆိုတဲ့နိဗ္ဗာန်ဉာဏ်နဲ့မဉာဏ်ဆင့်ကြတာပါဟာနာပရိညာလို့ခေါ်ပါတယ် အရိဒါဘာနာပရိညာဆိုတာကမဲ့ညာရောက်ရင်ကိလေသာကိုပယ်တယ်ဆိုပေမဲ့မဲ့ညာရောက်လို့ကိလေသာပယ်ခြင်းကအမြင့်ပြတ်ပယ်တဲ့သဘောဘယ်လိုပယ်တာလဲမဲ့ညာကကိလေသာပယ်တယ်ဆိုတာဘယ်လိုပယ်တာလဲအမြင့်ပြတ်ပယ်အခုနောက်တော့ကနိဗ္ဗာန်ဉာဏ်ကနေစပြီးတော့လေကိလေသာလေးတွေမပယ်ဘူးလားပယ်သွားတာကိလေသာလေးတွေပယ်သွားတယ်ဒီသာရိစပါသွားတယ်ဒီသာရိစကျဲသွားတယ်ဒီသာရိစရှိတ်ကျအဖြစ်နေသွားတယ်အာရော့သွားတယ်နော်ကောင်းတော့မကောင်းသေးဘူးမကောင်းသေးပင်ပဲလို့ကိလေသာတစ်ဖြည်းဖြည်းနဲ့ပန်းသွားခြင်းတခြားကြောင့်လားပယ်လိုက်လို့နိဗ္ဗာန်ဉာဏ်ကလည်းစပြီးတော့ပယ်လိုက်တာနောက်ဆုံးမဲ့ညာလေးကြောင့်ဆံညာဆံညာကိလေသာတွေအမြင့်ပြတ်သေးသွားတာပေါ့နော်အဲဒါကြောင့်ဘုန်းကြီးတို့ယောဂီတွေယနေ့လောကုတ္တရာဖြစ်တဲ့သောတာပတ္တိမဲ့ညာရထားတဲ့ပုဂ္ဂိုလ်များလည်းဒီထဲမှာပါနိုင်ပါတယ်သောတာပတိမဉ္ဇဉ်များမရသေးလို့ရှိရင်လည်းပဲဖြစ်ပြတဲ့မြညာကလည်းဖြစ်ပြတဲ့မောင်းနေတယ်ဆိုရင်ဖြစ်ပြမောင်းတဲ့အဆင့်ရောက်နေပြီဆိုရင်အဲ့ဒါပဟာနာပရိညာအဆင့်ကကိဋ္တာတွေပယ်နေပြီလို့ဒီလိုမှတ်လိုက်ပါအာမလျှော့ပါနဲ့နော်အာငါတို့သောတာပန်မဖြစ်သေးဘူးငါတို့ရဲ့သာသနာကိဋ္တာတွေရှိနေသေးတယ်ဟုတ်တယ်ရှိတော့ရှိနေသေးတယ်ဒါပေမဲ့လို့လည်းပဲသောတာပတိမဉ္ဇဉ်မရသေးပေမဲ့ဖြစ်ပြမြင်ရကလည်းဖြစ်ပြလေမုန်းလာပြီဆိုရင်ကိလေသာပယ်တဲ့အဆင့်မရောက်ဘူးလားရောက်ကိလေသာပယ်တဲ့အဆင့်ရောက်သွားပြီကိလေသာပယ်တဲ့အဆင့်ရောက်သွားပြီဆိုတော့မကုံသေးရင်တောင်မှနော်ကိလေသာတော့အတော်လေးအဖြစ်နေသွားပြီပေါ့အရှိန်အတော်ကြာသွားနော်အဲဒီလိုဆိုရင်ရှင်းဆက်ကြိုးစားမယ်ဆိုရင်ကိလေသာမြင့်ပြတ်ဖို့ရမတိကြဘူးလားသိကြလားသိကြပါဟုတ်ပြီဒါဖြင့်ဒီနေ့ဒိဋ္ဌိကံတော့ပြောကြည့်ရအောင်ဒိဋ္ဌိကိုပယ်တဲ့နေရာမှာပရိညာဘယ်နှမျိုးနဲ့ပယ်လို့ပါပရိညာတွေပါလေသီလနာပရိညာသမာနာအဲဒီ၃မျိုးထဲမှာနံပါတ်1ညာတာပရိညာနဲ့ပယ်တယ်နော်ညာတာပရိညာနဲ့ပယ်တဲ့အခါကျတော့ခုနပြောခဲ့တယ်သာနာမရူပပရိစေဒဉာဏ်ပစ္စယပရိကဟဉာဏ်နောက်တကသမသနာညာစအဲ့ဒီအခန်းကဏ္ဍမှာညာတပရိညာဆင်းလို့ဒီလိုပြောခဲ့တယ်ဟုတ်လားအဲ့ဒီလိုဆိုရင်ညာတပရိညာအတိနဲ့ဒိဋ္ဌိပြုတ်အောင်ဘာတွေလုပ်ကြရမလဲဒီလိုမင်းရင်ဘယ်လိုပြောမလဲဒိဋ္ဌိတော့ဖြုံးနေပြီဒိဋ္ဌိကလေးသာတော့ပယ်တတ်နေပြီနော်ဒိဋ္ဌိတော့ဖြုံးနေပြီဘယ်နှစ်ဖြုံးရမလဲဆိုတော့30ဖြုံးရမယ်လဲပြောပြီးပြီအဲ့ဒီ30ရဲ့အနေအထားကိုလည်းဖွဲပြပြီးဟုတ်တယ်မလားဟုတ်ပြီဒါဖြင့်နံပါတ်1ဖြစ်တဲ့ညာတာပရိညာအသိဉာဏ်ဒိဋ္ဌိဖြုတ်ခြင်းလည်းဘယ်လိုလုပ်ပြီးတော့ဖြုတ်ရမှာအခုနပြောခဲ့တယ်လေနာမရူပပရိစ္ဆေဒဉာဏ်ပစ္စယပရိက္ခဉာဏ်ဒီလိုမလားနာမရူပပရိစ္ဆေဒဉာဏ်ကနာယုံအကြောင်းကိုသိအောင်သိရဲ့ဉာဏ်ပါတယ်လေပစ္စယပရိက္ခဉာဏ်ဆိုတာကပါတယ်လေအကြောင်းအကျိုးသက်သွယ်မှုကိုသိတဲ့ဉာဏ်ပါတယ်လေနာမရူပပရိစ္ဆေဒဉာဏ်ကဉာဏ်ရုပ်ကိုသိတယ်ပစ္စယပရိက္ခဉာဏ်ကသက်သွယ်မှုကိုသိတဲ့ဉာဏ်ဒီလိုပါလားဟုတ်ပြီနံယုတ်ကိုသိတဲ့ဉာဏ်ပေါ်လာပြီဆိုရင်ဝိသုဒ္ဓိအနေနဲ့အလုံးကြားဘူးကြပါမယ်ဝိသုဒ္ဓိ9ပါးယထာ9ဆင်းဆိုတဲ့တရားမှာနံပါတ်1ဘာဝိသုဒ္ဓိလဲသီလဝိသုဒ္ဓိနံပါတ်2ကစိတ်ကြဝိသုဒ္ဓိနံပါတ်3ကဒိဋ္ဌိဝိသုဒ္ဓိနံပါတ်4ကဟုတ်တယ်ကေခာဝိတ္တနာဝိသုဒ္ဓိဒီလိုမလားပရမသောသီလဝိသုဒ္ဓိဆိုတဲ့အဆင့်ကသီလစင်ကြယ်တဲ့အဆင့်ပေါ့နော်တရားရှိမှရပြီလားပြီးတော့မရှိမှရသေးပါဘူးနောက်တစ်ခါဒုတိယမြောက်ဖြစ်တဲ့စိတ်တဝိသုဒ္ဓိအဆင့်ဆိုတာကသမာဓိအဆင့်ဘာအဆင့်လဲဝင်လေလေဝင်တာကိုဝင်လေမှန်သိထွက်လေလေထွက်တာကိုထွက်လေမှန်သိဘာလုပ်နေတာလဲပြီးတော့သမာဓိထူထောင်နေတာဘာလုပ်နေတော့အဲ့ဒီသမားကြီးထူထောင်နေတဲ့အခါကျတော့ဝင်လေထွက်လေလေးအပေါ်မှာစိတ်ကလေးကတည်ပြီးတော့စိတ်တွေဝင်ရောက်ပြောင်းမရောက်တော့ဘူးဝင်လေအပေါ်မှာပဲတည်နေတယ်ထွက်လေအပေါ်မှာပဲတည်နေတယ် အဲ့ဒီအချိန်ကလေးမှာမိမိရဲ့တဏ္ဍာမှာပုဂ္ဂိုလ်တရားကသရဘာယောက်ျားမိမလို့ယူတဲ့ဒိဋ္ဌိအမြင်တွေနဲ့ကင်းနေတယ်။ပါရတ္တမနေတဲ့တဏ္ဍာမြင်တွေနဲ့ကင်းနေတယ်။နော်။စိတ်ကလေးတွေမစင်ကြယ်ဘူးလားစင်ကြယ်တယ်။အဲ့လိုစင်ကြယ်နေတာဖြစ်တဲ့အတွက်အဲ့ဒီသမာဓိအဆင့်ကစိတ်ဓာဝိသုဒ္ဓိအဆင့်လို့ဒီလိုမှတ်လိုက်ပါ။သမာဓိအဆင့်ကဘာအဆင့်လို့စိတ်ဓာဝိသုဒ္ဓိအဆင့်။နောက်တစ်ခါဓတရားမျိုးအဆင့်ကဒိဋ္ဌိဝိသုဒ္ဓိတဲ့နော်ဒိဋ္ဌိဝိသုဒ္ဓိဖြစ်ဖို့ရန်အတွက်ဘာတွေကြိုးစားရမလဲဆိုရင်နာယုတ်တွေသိအောင်ကြိုးစားရမယ်နာယုတ်ကိုသိအောင်ကြိုးစားတဲ့ဉာဏ်ကနံပရိဝါပရိစ္ဆေဒဉာဏ်နာယုတ်ကိုသိလို့ဒိဋ္ဌိမြင်လေးတွေရှင်းသွားပြီဆိုတာကဒိဋ္ဌိဝိသုဒ္ဓိဒီလိုတွေ့ထားတယ်နော်အဲ့တော့နံသဘောယုတ်သဘောကိုသိပြီဆိုရင်ပဲမိမိတို့ရဲ့အသိရဲ့မှာဒိဋ္ဌိအမြင်မရှင်းဘူးလားရှင်းတယ်အခုညာဓပညာသိတဲ့ဒိဋ္ဌိဖြုတ်ရမယ်ဆိုတာအဲ့ဒီနည်းနဲ့ဖြုတ်တာကိုပြောတာဟုတ်လားညာဓပညာသိတဲ့ဒိဋ္ဌိဖြစ်တယ်ဒိဋ္ဌိဖြုတ်ရမယ်ဒိဋ္ဌိဖြုတ်ရမယ်ဆိုတာဟာနာယုတ်ကိုသိအောင်ကြိုးစားပြီးတော့ဖြုတ်ဒါပြောတာနော်နောက်တကဝိသိကိစ္စဆိုတဲ့သဘောတရားကိုကြည့်နေတာကိုဖြုတ်သိအောင်သတ်ချင်တဲ့အခါကျတော့ဝိသိကိစ္စဆိုတာတရားသဘောလားသံတရားသဘောလားသံတရားသဘောအကြောင်းပေါ်မှာလည်းဉာဏ်မရှင်းဘူးနော်အကြောင်းပေါ်မှာဉာဏ်မရှင်းတဲ့အတွက်အကျိုးတရားဘာကြောင့်ဖြစ်လာတယ်ဆိုတာသိမသိဘူးအဲ့ဒါလို့မသိရင်ဒီအဲ့ဒါလို့မသိတဲ့အတွက်ဘာကြောင့်ဖြစ်ပါလဲမလဲဆိုတဲ့တန်တရားလေးတွေဝင်နေတာဝိသိကိစ္စဟုတ်တယ်မလားဘာကြောင့်ဖြစ်ပါလဲမလဲဆိုကြပါစို့ဒီနေ့စိတ်ဆင်းရဲစရာလေးတခုတွေ့လိုက်ဒီစိတ်ဆင်းရဲစရာလေးကဘာကြောင့်ဖြစ်ပါလဲမလဲသနီးကြောင်လားခင်ပွန်းကြောင်လားသားကြောင်လားသမီးကြောင်လားတရားခံတော့မရှာဘူးလားရှာဒါပေမဲ့သနီးတို့ခင်ပွန်းတို့သားတို့သမီးတို့ဆိုတာတခြားလားပုဂ္ဂိုလ်တ attva ပုဂ္ဂိုလ်တ attva ဆိုတဲ့အကြောင်းကိုသွားရှာလို့ကတော့အဖြစ်မှန်ရပါမယ်မရဘူးဒီလိုဆိုလို့ရှိရင်သူ့ရဲ့အကြောင်းရင်းဒီဓမ္မအကြောင်းကိုတွေ့အောင်ရှာရမယ်ပါကုန်တဲ့အောင်ရှာရမှာလေ။ဒါပြင်းလို့လည်းနေတဲ့အခါတော့ဖြစ်လာတဲ့ဖြစ်ရကိုကစိတ်ဆင်းရဲတယ်ဆိုတာပုဂ္ဂိုလ်တ attva အနေနဲ့ပြောတော့ငါစိတ်ဆင်းရဲတယ်ပေါ့။မပြောဘူးလားပြော။ဓမ္မအနေနဲ့ပြောတော့ငါစိတ်ဆင်းရဲတာလားဒုက္ခဒေါမနတဝေဒနာလေးဖြစ်နေတာမဟုတ်လား။ဒေါမနတဝေဒနာလေးအဲ့ဒါကိုစိတ်ဆင်းရဲတယ်လို့ပြောတာပဲ။ပညာအနေနဲ့ပြောတော့ဘယ်လိုပြောမလဲ။ငါစိတ်ဆင်းရဲတယ်။ဒါပြင်းမဲ့ငါစိတ်ဆင်းရဲတယ်ဆိုတာတကယ်တမ်းကျတော့ငါဟုတ်ရဲ့ငါကစိတ်ဆင်းရဲတာမဟုတ်ဘူးငါဆိုတာလည်းမရှိဘူးငါဆိုတာမရှိတဲ့အတွက်ငါစိတ်ဆင်းရဲတယ်ဆိုတာဖြစ်ပါ့မလားဒီလိုဆိုရင်စိတ်ဆင်းရဲတာဆိုတာစိတ်ကိုယ်ကဆင်းရဲတဲ့စိတ်ဖြစ်နေတာဒါကိုစိတ်ဆင်းရဲတယ်လို့ပြောတာပေါ့လားစိတ်ကိုယ်ကဆင်းရဲတဲ့စိတ်ဖြစ်နေဆင်းရဲနေတဲ့စိတ်ကိုနာမည်ချလိုက်တဲ့အခါကျတော့ဒေါမနတစိတ်တုန်လဲရှင်တဲ့ဝိရဏကဒေါမနတဝိရဏ။ဟောဒီလိုဆိုတာအချိန်မှလေးကိုရှားကြည့်လိုက်တဲ့အခါကျတော့ငါစိတ်ဆင်းရဲတာလားဒေါမနတဝိရဏလေးဖြစ်နေတာလား။ဒီလိုဆိုဖြစ်ပေါ်လာတဲ့အကျိုးတရားကမှပုဂ္ဂိုလ်တ attva မဟုတ်ဘူးဓမ္မသဘောတရားလေးပါဆိုရင်အကြောင်းတရားကတော့ပုဂ္ဂိုလ်တ attva ဟုတ်ပါ့။ပုဂ္ဂိုလ်တ attva မဟုတ်ဘဲနဲ့ပုဂ္ဂိုလ်တ attva ကိုသွားလည်းညှိုးထိုးပြီးတော့ဒါဇနီးကြောင့်ဒါခင်ပွန်းကြောင့်သားကြောင့်သမီးကြောင့်အိမ်ကြီးနာချင်းကြောင့်မေဆွေကြောင့်ရန်သူကြောင့်ဒီလိုပြောနေရင်မှန်ပါမလားအဲ့ဒါတော့မမှန်ဘူးဆိုရင်သူရဲ့တဏ္ဍာမှာအကြောင်းတရားနဲ့ပတ်သက်ပြီးတော့အဖြစ်မှမရနိုင်တဲ့တဏ္ဍာလေးတွေဝင်မှုလားဝင်မှာပါဘုရားဝင်နေတယ်เนาะတကယ်ကြတော့ဖြစ်ပေါ်လာတဲ့ဖြစ်ရမှန်လည်းများပြီတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာဖြစ်ပေါ်လာတဲ့ဖြစ်ရကလည်းတခြားလားဓမ္မသဘောတရားလေးလားဖြစ်ပေါ်လာတဲ့ဖြစ်ရကမှဓမ္မသဘောတရားလေးဆိုအကြောင်းတရားကလည်းဘာသဘောဖြစ်လဲဓမ္မသဘောပဲဖြစ်ပါပဲဓမ္မအကြောင်းကြောင့်ဓမ္မအကျိုးဖြစ်ဓမ္မအကြောင်းကြောင့်အကြောင်းနဲ့အကျိုးသည်တခြားလားပရိစ္ဆေသမုပ္ပါဒ်ဩဒီလိုဆိုတော့ပရိစ္ဆေသမုပ္ပါဒ်တရားမှနားမလည်ဘူးဆိုရင်တန်တရားဝိသိကိစ္စပျောက်ပါပရိစ္ဆေသမုပ္ပါဒ်တရားမှနားမလည်ရင်တန်တရားဝိသိကိစ္စပျောက်ပါမလားမပျောက်ဘူးအဲ့ဒီပရိစ္ဆေသမုပ္ပါဒ်တရားကြောင်းကျိုးဆက်တံမှုကလေးပေါ်မှာနားမလဲညာနေနေပြောတော့ပစ္စယပရိက္ခာမရတယ်ဝိသုဒ္ဓိနေနေပြောတော့ဘာဝိသုဒ္ဓိမဖြစ်နဲ့ခင်္ခာဝိဒနာဝိသုဒ္ဓိဖြစ်ပါမလား မဖြစ်ဘူးဒီလိုမဟုတ်လားအဲဒီတော့တန်လျောက်စိက္ခာလေးတွေကြောက်ရင်ပစ္စယပရိက္ခညာရတယ်လို့ဘာဝိသုဒ္ဓိဖြစ်မလဲသင်္ခါဝိကရဏဝိသုဒ္ဓိမဖြစ်ဘူးလားဖြစ်ရှင်းတယ်အဲဒီတော့သင်္ခါဝိကရဏဝိသုဒ္ဓိဆိုတဲ့ယုံနာအပေါ်မှာဉာဏ်ဉာဏ်ရှင်းဖို့ဆိုတာဟာလည်းပဲယုံနာကိုယုံနာမှာသိမထားပဲနဲ့တန်တရားတွေဘလို့နည်းနဲ့ကြောက်နိုင်ပါမလဲယုံနာကိုယုံနာမှာသိချာမှသာလေဒါကပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးဒါဓမ္မသဘောအကျိုးကလည်းဓမ္မအကြောင်းကလည်းဓမ္မပဲဆိုတဲ့ဓမ္မအပေါ်အကြောင်းအကျိုးအပေါ်မှာဉာဏ်ဉာဏ်ရှင်းရမှာပေါ့လားအဲဒါကြောင့်မလို့နာယောဂကိုသိရင်အကြောင်းအကျိုးကိုလည်းအလိုလိုသိသွားတာနာယောဂကိုသိရင်ကျန်တော်လေးမျိုးနဲ့ပြောမယ်ဆိုရင်ဒေဒီဝိသုဒ္ဓိဖြင့်ကိခာဝုဒ္ဒနာဝိသုဒ္ဓိမဖြစ်ဘူးလားဖြစ်ဒါကပဲမဟုတ်ဆရာတော်ဘုရားကြီးကပြောတော့ဒေဒီကိရိတာသိရင်ဝိသိကိစ္စကိရိတာလည်းသိတယ်ဒါပြောတာမဟုတ်လားဘယ်လိုပြောလဲဒေဒီကိရိတာသိရင်ဝိသိကိစ္စကိရိတာလည်းသိဒါသိရေးကြည့်တယ်တော့ဝိပဿနာလုပ်ငန်းစဉ်လေးတွေလုပ်နေတဲ့ယောဂီပုဂ္ဂိုလ်များဟာအဲ့ဒီသဘောတရားကလေးတွေကိုမှနားမလည်ဘူးဆိုရင်ကိုယ်ကိုယ်တိုင်နဲ့တရားလို့လုပ်ဖို့မလွယ်ဘူးတရားလုံးလုံးဖို့မလွယ်ယုံရင်သာမကဘူးနော်မဟုတ်ဆရာတော်ဘုရားကြီးဟောတဲ့တရားတွေကိုတော့မှတ်မှတ်သားသားနားနိုင်ဖို့အင်မတန်ခင်းရင်ဟုတ်တယ်မဟုတ်လားဒီအချိန်လေးတွေသိမထားရင်မဟုတ်ဆရာတော်ဘုရားကြီးဟောသွားတဲ့တရားသိပြီးတော့နားမလည်ဘူးဒါကြောင့်မလို့ဒီနေ့ဖြစ်မှာဆိုလို့ရှိရင်တချို့တချို့ယောဂီအသိတွေနော်မဟုတ်ဆရာတော်ဘုရားကြီးဟောတဲ့တရားတွေသိပြီးတော့မနာတာဘူးဖြစ်ဖြစ်ဟုတ်လားဘာဖြစ်လို့မနာတာသလဲမင်းဒီသဘောတရားကလေးတွေနားမလည်အဖေကြီးတို့ဒီလိုပဲတွေ့နော်အဲ့ဒီတော့ဒေဒီကိလေသာမသိသေးဘူးဆိုရင်ဝိသိကိစ္စကိလေသာလည်းမသိဘူးဒီလိုဆိုရင်နောက်တစ်ခါပြန်ပြောမယ်ဒေဒီဖြစ်ရင်ဘယ်လိုဖြစ်မလဲဝိသိကိစ္စဖြစ်တာပေါ့နော်ဒေဒီသိရင်ဘယ်လိုသိမလဲဒီလိုဆိုဝိသိကိစ္စကိလေသာထုတ်တယ်လည်းသိအောင်ကြိုးစားရမှာလားမဟုတ်ဘူးဘယ်လိုကိုကြိုးစားရမှာလဲဒေဒီကိလေသာသာသိအောင်ကြိုးစားဝိသိကိစ္စအလုံးလုံးသိတယ်နော်ဒေဒီကိရိတာကိုသိအောင်ကျူးစားရင်ဝိသိကိစ္စကိရိတာဟောပြီဒေဒီကိရိတာသိအောင်ကျူးစားဆိုတော့ဒေဒီဝိသုဒ္ဓိဖြစ်ဖို့ဆိုတာကဘယ်ချိန်ကနေစပြီးတော့ဖြစ်ထားရမှာလဲမင်းတရားမရှုမှတ်ခင်ကတည်းကဖြစ်ထားရမှာနာမရူပပရိစ္ဆေဒဉာဏ်ကဝိပဿနာဉာဏ်ဖြစ်ပြီလားမဖြစ်သေးဘူးမဖြစ်သေးဘူးနော်ဝိပဿနာဉာဏ်မဖြစ်ခင်ကတည်းကနာမ်သဘောရုပ်သဘောခန္ဓာသဘောကြောင်းကြောသဘောတွေသိအောင်မကြိုးစားရဘူးလားကြိုးစားရအောင်အဲဒီလိုကြိုးစားတဲ့ကြိုးစားလို့သိတဲ့အသိကိုညာတာပြညာအသိလို့ခေါ်တယ်ဟုတ်လားတကယ်ဘုန်းကြီးတို့ယောဂီတွေတရားနာနေတယ်ဘာပြညာသိအောင်လုပ်နေတာလဲညာတာပြညာသိအောင်လုပ်နေကြတာညာတာပြညာသိမပိုင်ရင်စေတနာပြညာနဲ့ဘယ်တော့မှတရားရှိမှလို့မရဘူးနော်ဆွေးကြပါစို့တရားရှိမှတဲ့အခါကျတော့နားရခြင်းနဲ့ကြိုက်ခြင်းခဲတယ်ဒုက္ခနာရခြင်းနဲ့ကြိုက်ခြင်းပေါင်းကားကြိုက်ခြင်းထူးခြားမှုလေးတွေမပေါ်ဘူးလားပေါ့အဲ့ဒီတော့ပေါ်တဲ့အခါကျတော့နော်ညာတာပညာသိတဲ့သိသိချာချာနားလည်ထားတဲ့ယောဂီပုဂ္ဂိုလ်တော်မှဟုတ်လားညာတာပညာသိတဲ့ဓာတ်ရုပ်ပဲဓာတ်နာမဲဓာတ်ပုဂ္ဂိုလ်တတ္တဝါမဟုတ်ဘူးဓာတ်အကြောင်းကျဆက်သွယ်ပြီးတော့ဖြစ်နေတဲ့အကျိုးတရားတွေပဲလို့ကာကနာနာသိထားတဲ့ယောဂီတော်မှတိရဏပညာနဲ့ကိုယ်နဲ့လက်တွေ့လုပ်ငန်းလုပ်ကြည့်တဲ့အခါမှာငါနာတယ်ဆိုတဲ့အတွေ့အကြုံမပြောင်းချင်ဘူးဟုတ်တယ်မဟုတ်လားဒါယောဂီဟောင်းတွေပုံသိပါတယ်နာမွင့်ကျင်မှုလေးတွေပေါ်လာရင်ငါနာတယ်ဆိုတဲ့အတွေးလေးမပြောင်းချင်ဘူးဟုတ်လားဒုက္ခနာတယ်ခြေစလုံးကခြေထောက်ပေါင်းကကြိုက်တယ်ဆိုတဲ့အယူလေးတွေမပြောင်းချင်ဘူးအမှတ်တမဲ့ဝင်ဝင်လာတတ်တယ်ဩငါခြေစလုံးကကြိုက်လိုက်တာဘလို့ဖြစ်ပါလိမ့်နော်ဆယ်နှစ်စမုတ်တရားထုတ်လာခဲ့တာဒီလိုဒုက္ခဝေဒနာမျိုးများဒီလိုကြိုက်ခဲမှုမျိုးများတစ်ခါမှမပေါ်ခဲ့ဘူးပါဘူးကနေ့ကမှဘာဖြစ်လို့ဒီတော့နာကျင်နေရတာတော့နော်အတွေ့အလေးတွေဝင်မလားဝင်တို့ပေါင်ကရှင်နဲ့တွဲပြီးတော့ငါနဲ့တွဲပြီးတော့တွေးလိုက်ပြီဆိုလို့ရှိရင်တခြားတွေးတာဒိဋ္ဌိတွေးတာပောကသတ္တဝါငါသတ္တဝါယောက်ျားမိန်းမလို့ယူတဲ့အယူသည်တက္ကရာဒိဋ္ဌိဘာဒိဋ္ဌိတော့ပောကသတ္တဝါငါသတ္တဝါယောက်ျားမိန်းမလို့ယူတဲ့အယူသည်ဘာဒိဋ္ဌိတော့တက္ကရာတိဒီတော့တရားရှိမှတဲ့တိရဏပရိညာလုံးမှာပုဂ္ဂိုလ်တ္တဗာငါဆိုတဲ့အကျွေးလေးတွေမတွေးမိအောင်ပ ဘုရားတရားငါဆိုတဲ့အမြင်လေးတွေမမြင်မိအောင်ဘုရားတရားငါဆိုတဲ့စွဲလေးတွေမစွဲမိအောင်နော်ဘယ်အချိန်ကလေးကရှင်းထားရမှာလဲတရားနာတော့ကလေးကဘာပညာနဲ့ရှင်းထားရမှာလဲတရားနာပါဗျာအဲ့ဒါကိုညာတာပရိညာနဲ့ဒိဋ္ဌိဖြုတ်တယ်လို့ဒီလိုခေါ်တယ်ဘယ်ထဲမှာဖြုတ်တော့အတိထဲမှာဖြုတ်ဘယ်လိုလုပ်ပြီးဖြုတ်တာတော့တရားနာပြီးဖြုတ်တယ်ဟုတ်လားတရားနာတဲ့အခါကျတော့ယုံသဘောနဲ့သဘောကိုနားရပါမယ်အဲ့တော့ဘယ်ဝိပဿနာတိုက်ပဲရောက်ရောက်နော်ဘယ်ဝိပဿနာကမဏ္ဍဌာနပဲရောက်ရောက်နာယုံသဘောတရားမပြောဘဲနဲ့တရားရှိမှထိုက်တယ်ဆိုတာရှိပါမလား
မရှိပါ
ဘူးမရှိပါဘူးအ ਨੇ ဆုံးတော့နာသဘောယုံသဘောတော့ပြောပါမယ်ဟုတ်လားနာသဘောယုံသဘောပြောပြီဆိုကြတဲ့ကိုကဘာဉာဏ်ကိုရသေးတာတော့ညာတာပရိညာအတိလေးရစီတာပေါ့။ဟောညာစီနေလည်းပြောရင်ဓမ္မရူပပရိစ္ဆေဒညာမရဘူးလားရ။အဲ့ဒီညာတာပရိညာအတိလေးရသွားတာသိပြီလေရင်ဝိသုဒ္ဓိနေလည်းပြောတော့ဘာဝိသုဒ္ဓိဖြစ်တော့။ဒိဋ္ဌိဝိသုဒ္ဓိ။နော်။ဘာဝိသုဒ္ဓိဖြစ်သွားတော့။ဩဓာကယုံပဲဓာကနံပဲ။ဓာကခန္ဓာပဲ။ဓာဘုက္ကတ္တတော့မဟုတ်ဘူး။နော်။အဲ့ဒီလိုသိတဲ့အတိကလေးရသားမှာအတိထဲမှာဒိဋ္ဌိအယူလေးသင်သွားမယ်ဟုတ်တယ်မဟုတ်လားအဲ့တော့ရှင်သာလားလို့ဆိုလို့ရှိရင်ကြိုတင်ပြီးတော့အဲ့ဒီအတိကလေးသိမှသာဘူးနော်ဘယ်လိုသိမှသာသလဲဆိုတော့သူကနေရာတကာမှာတွေ့နေတာကအဟံအမမဘုံတော်မမဓမ္မောမမသံဃောဖျားနဲ့ပတ်သက်ရင်လည်းဟာရငါဖျားသွားဒီလိုပြောတာဘူးဘာဖြစ်လို့လဲမေးတော့ဖျားတော့ထက်လာတော့ဘယ်လို့မှမပါဘူးငါတယောက်တည်းပါငါကိုယ်တိုင်လိုက်ပို့ခဲ့ရတာဒါကြောင့်ဘုရားကငါဖေရနော်ဘုရားဟောတဲ့တရားနဲ့ပတ်သက်ရင်လည်းဒါငါတရားဒီလိုသူကစွဲနေတာဟုတ်တရားနဲ့စွဲတာလားငါနဲ့စွဲတာလားငါနဲ့စွဲခြင်းတွေဘာလို့ရှိတော့ဒါသက္ကာယဒိဋ္ဌိနော်သက္ကာယဒိဋ္ဌိရသဘောလေးဟုတ်တယ်မဟုတ်လားငါနဲ့စွဲနေတာမှန်သမျှဘာလို့ရှိတော့သက္ကာယဒိဋ္ဌိအဲ့ဒီအယူလေးရှင်သန္တာမှာရှိနေတယ်ဘာလို့လဲအယူလေးရှိနေတဲ့အတွက်ဘလောက်ပဲဖြစ်ပြက်နေမြင်မိမြင်ရတော့လည်းပဲငါဆိုတဲ့စိုးလေးမပြောက်ဘူးနော်ဒါကြောင့်မလို့တရားရသလားမေးတော့ညာတာပရိညာသိနဲ့ကြိုတင်ပြီးတော့ဒိဋ္ဌိကိုရှင်းမထားလို့ဟုတ်တယ်မလားနောက်တစ်ခါကျတော့အနုဒါသာတို့လည်းပဲဒီတိုင်းပဲမဟုတ်လားဘုကမေးတယ်လေတတ္တဝသိရင်ဖြစ်သေးသလားတတ္တဝသိရင်မဖြစ်တော့ဘူးလားဒီလိုမေးတာမဟုတ်လားတတ္တဝသိရင်ဖြစ်သေးသလားတတ္တဝသိရင်သိရင်မဖြစ်တော့ဘူးလားဆိုတော့မေးကလေးကတခြားနဲ့မေးတာလားတတ္တဝနဲ့မေးတာလားသတ္တဝါလုံးမင်းရင်သတ္တဝါကလည်းယူယူရင်ဘာလေးတည်တော့သက္ကာယဒိဋ္ဌိဒီလိုမလားသတ္တဝါကလည်းယူယူရင်ဘာလေးတည်တော့ဖြစ်တယ်လို့ယူရင်ဘာလေးတည်တော့ဖြစ်ပေါ်လာတဲ့နော်ပုဂ္ဂိုလ်သတ္တဝါသည်ဖြစ်ပြီးလို့ရှိရင်မပြတ်မစည်းပဲနဲ့ထိုင်မြဲတည်တတ်နေတယ်လို့ယူရင်ဘာလေးတည်တော့မပြမစည်းထိုင်မြဲတည်တတ်နေတယ်လို့ယူတဲ့ယူကသတ္တတာဖြစ်ကြည်ဒီလိုမလားတဲ့နောက်တစ်ခါကျတော့ပြက်တယ်လို့တော့သဘောတော့ပေါက်တယ်ဒါပေမဲ့ပြက်ပြီးနောက်တာအကြောင်းကျိုးသက်သေလို့ဘာမှမရှိဘူးနော်ပြက်ပြီးတော့တခါလဲပြတ်သွားတာပဲနောက်တာအကြောင်းကျိုးသက်သေမှုမရှိပါဘူးလို့ယူရင်ဟုတ်စီတာဖြစ်ကြည်ဒီလိုမလားအဲ့ဒီတော့အာရိဒေတိရဲ့၃မျိုးအာရိဒေတိ၃မျိုးရဲ့သဘောကိုနော်အခုတရားနာနေရင်လည်းပိုင်ပိုင်နဲ့နဲ့တည့်အောင်ကြိုးစားထားရမယ်။ဘာလို့တော့မကြိုးစားထားဘူးဆိုရင်တရားရှိမှတ်တဲ့အခါကျတော့မိမိရဲ့တဏ္ဍာမနံသဘောယုံသဘောလေးတွေဝင်လာပြီဆိုရင်ပေါ်လာပြီဆိုရင်နံသဘောယုံသဘောကလေးတွေမြင်လာပြီဆိုရင်မြင်နေတာကနံသဘောမြင်နေတာကယုံသဘောဒါပေမဲ့ဒိဋ္ဌိနဲ့စွဲနေတဲ့အခါကျတော့ယုံနာပေါ်မှာငါဆိုတဲ့စွဲကြည့်သွားပြီးတော့မတင်ဘူးလားတင်။တင်လာပြီဆိုဒိဋ္ဌိတွေပြန်မဝင်ဘူးလားဝင်။ဒီရဏပရိညာအစင်းမှာဒိဋ္ဌိတွေပြန်ဝင်ခြင်းသည်ညာတာပရိညာမပိုင်လို့ဟုတ်တယ်မလားဒီရဏပရိညာအစင်းမှာဒိဋ္ဌိတွေပြန်ဝင်တာဘာမပိုင်လို့လဲညာတာပရိညာမပိုင်ရင်ဒီရဏပရိညာကျတော့မရဘူးဒီရဏပရိညာလို့လုပ်တဲ့အခါမှာဒိဋ္ဌိတွေဝင်ကုန်ဝင်နေမှာပဲဒိဋ္ဌိဝင်နေလို့ရှိရင်ပါဟနာပရိညာအစင်းနဲ့ဒိဋ္ဌိဘယ်လိုလုပ်သတ်သတ်လို့မရဘူးနော်အဲ့ဒါကြောင့်မလို့ပါဟနာပရိညာအစင်းနဲ့ဒိဋ္ဌိသတ်နိုင်ဖို့ဆိုတာเจตนาปริญญาစိတ်မှာဒိဋ္ဌိအစွဲတွေกินနေဖို့လို့เจตนาปริญญาစိတ်เนี่ยဒိဋ္ဌိအစွဲတွေกินနေဖို့ဆိုတာကญาတာปริญญาအတိတဲပါကိုပဲဒိဋ္ဌိရဲ့သဘောကိုဒိဋ္ဌိရှိခြင်းမရှိခြင်းရဲ့သဘောကို တည်စင်ချာချာနားလည်တာကိုမလိုဘူးလားလို့ကျဲကောင်းပြီဒါပဲဘုန်းကြီးတို့တာရဂါလေးတစ်ခုနဲ့ဒိဋ္ဌိသုံးမျိုးကိုရှင်းပြပါမယ်နော်ဆွကြပါစို့တရားရှုမှတ်တဲ့အခါကျတော့ထုံးစံတိုင်းပဲနားလည်ခြင်းနဲ့ကြိုက်တယ်ခဲတယ်ဆိုတဲ့သဘောလေးမပေါ်ဘူးလားပေါ့ဟုတ်ပြီနားတဲ့သဘောလေးပေါ်တယ်ဘယ်နေရာကနားတယ်လဲမေးဥပမာရှည်စလုံးကနေဒီလိုပြောမယ်မလားဘယ်ကနားလဲဆိုဘယ်လိုပြောမလဲအာရှည်စလုံးကနားတယ်နော်ရှည်စလုံးကနားတယ်ဆိုတော့ရှည်စလုံးဆိုတာတခြားလားပြင်းပြရှိတယ်ရှည်စလုံးဆိုတာတခြားလားအထယ်ကိုကြီးလားအော်ယခုရှိမှမရှုကတရားလေးတွေအထယ်ကိုကြီးလားသဘောတရားလေးအရှုကတရားဆိုတာအထယ်ကိုလားသဘောတရားလေးသဘောတရားလေးကပရမတ်အထဲကိုကပြင်းပြသဘောတရားလေးကအထဲကိုကခြေသလုံးကနားတယ်ဆိုရင်နော်ခြေသလုံးကတခြားလားပြင်းပြနားတဲ့သဘောလေးကတခြားလားပရမတ်ခြေသလုံးကပြင်းပြနားတဲ့သဘောလေးကပရမတ်ဒီလိုမလားအဲ့ဒီပရမတ်ထဲမှာလည်းလေဘသူဘယ်ပရမတ်တွေလဲလို့မေးတော့နားရသည်ဘလို့ရဖောက်ပြန်မှုရောရဖောက်ပြန်မှုနော်တခြားကြောင့်ဖောက်ပြန်တာလားအကြောင်းနေတဲ့ဆံလို့ဖောက်ပြန်နေတာလားအကြောင်းနေတဲ့ဆံလို့ဖောက်ပြန်နေတာဟုတ်ပြီရောက်ပြီဖောက်ပြန်တဲ့သဘောတော်ရှိတယ်ဒါပေမဲ့သူ့မှာသိတတ်တဲ့သဘောရှိရလားသိတာသည်တခြားလားနားလားနားရလို့သိတာသည်နားနားရလို့ခံစားတာကလည်းနာမဲမို့လားဟုတ်ပြီသူ့ကိုပရမတ္ထသဘောတရားအနေနဲ့နာမည်လေးတက်ပြစမ်းမှဆိုရင်နားရလို့သိတယ်အသိကဝိညာဉ်နဲ့ခံတာဘာခန္ဓာလဲနာရလို့ခံစားနေတာလေးကဝေဒနဲ့ခန္ဓာဘာခန္ဓာလဲနာရဲနာရဲနာရဲသဘောလေးနဲ့ဖောက်ပြန်ပြနေတာကရူပက်ခန္ဓာဟုတ်တယ်မလားအဲ့ဒီတော့မိမိကမျက်လုံးကလေးပိပြီးတော့နော်ဒီကလုံးကိုခြုံငုံစောင့်ပြီးတော့ကြည့်နေလိုက်တဲ့အခါကျတော့ဩခြေထောက်ကနာရဲသဘောလေးတွေ့လာပြီနာရဲသဘောလေးတွေ့လာပြီဆိုတာနဲ့တကယ်ကြီးခြေသလုံးကလာတယ်ဆိုတော့ခြေသလုံးကိုအာယုံပြုတ်ပြီးတော့မကြည့်ရဘူးလားကြည့်ရပါလားကြည့်ရပါပဲဒါပေမဲ့လို့လည်းလေနာရာဒီခြေသလုံးလာပြီးတော့ခြေသလုံးမှာမဟုတ်ရင်ငါကောဟုတ်ပါ့မလားငါဆိုတာကအတ္တနော်ငါနဲ့ပတ်သက်တဲ့ဒီဘောင်ကခြေနဲ့ဆိုတာကအတ္တနိယအတ္တနဲ့အတ္တနိယအတ္တကလည်းအတ္တဒိဋ္ဌိပဲအတ္တနိယကလည်းအတ္တဒိဋ္ဌိပဲအဲဒီနဲ့ခုံလုံးပေါင်းလိုက်ရင်ဟောတက္ကရာဒိဋ္ဌိလို့ဒီလိုခေါ်တယ်ဟုတ်တယ်မလားအတ္တကလည်းသက္ကာယဒိဋ္ဌိအတ္တနိယကလည်းရှင်းရှင်းလင်းလင်းနဲ့ပြန်ပါလို့ပြောမယ်ဆိုရင်ငါလို့စွဲထားတာဒီသက္ကာယဒိဋ္ဌိငါလို့စွဲထားတာဒီငါတော့မဟုတ်ဘူးဒါပေမဲ့ပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲဒုပဲပေါင်းပဲခါပဲချိန်ပဲလက်ပဲသားပဲသမီးပဲဒီလိုစွဲထားတာဒီအတ္တနိယအတ္တနိယဒိဋ္ဌိဘာလဲဒီလဲအတ္တနိယဆိုတာလည်းတခြားလားသက္ကာယဒိဋ္ဌိငါကအတ္တငါနဲ့ပတ်သက်တယ်ဆိုတာကအတ္တနိယငါကငါနဲ့ပတ်သက်တယ်ဆိုတာကငါကလည်းဗာဒိဋ္ဌိတုံငါနဲ့ပတ်သက်တယ်ဆိုတာလည်းသက္ကာယဒိဋ္ဌိပဲဒီလိုမလားဒါဘုန်းကြီးတို့ကညာပရိညာသိနေရှင်းထားတာတော့တော်တော်အဲ့ဒီလိုရှင်းထားပါရင်လေဟုတ်လားဩဖောက်ပြန်တာကယုတ်တရားနားရင်ကျင်တယ်ကြိုက်တယ်ခဲ့တယ်ဆိုတာကယုတ်တရားတွေဖောက်ပြန်နေတာဟောတာယုတ်တရားတွေဖောက်ပြန်နေတာငါမဟုတ်ဘူးငါ့စားလည်းမဟုတ်ဘူးငါလည်းမဆိုင်ဘူးဒီလိုမလားဘယ်လိုဖောက်ပြန်နေတာတော့ငါဟုတ်ရလားငါ့စားဟုတ်ရလားငါလည်းတော့ဆိုင်ရငါလည်းမှမဆိုင်ရင်ဒုပောင်ကချင်းလည်းငါပစ္စည်းလို့ပြောလို့ရပါမလားငါပစ္စည်းလို့ပြောလို့မရတယ်လို့ဒုပောင်ကချင်းလည်းကောတကယ်ရှိရလားရှိပါဩဒီလိုဆိုတော့ဒါရာစီဘယ်လိုရဖောက်ပြန်မှုတော့ဒါလည်းတော့သိတာကတခြားလားစိတ်လားခန္ဓာနာမည်တပ်ပြစားပါဆိုတော့နာရလို့ခံစားရတာကတခြားလားဝေဒနာလားခန္ဓာနာမည်တပ်ပြစားမှာဆိုတော့ဒီလိုသိအောင်ကြည့်ရမယ်ဟုတ်လားနာရကရုပ်ရဖောက်ပြန်မှုသိတာကဝိညာဉ်နဲ့ခန္ဓာခံစားတာကဓာတ်ငါမဟုတ်ဘူးငါ့ဆံမဟုတ်ဘူးငါနဲ့မဆိုင်ဘူးငါနဲ့နေတာကြီးဒီလိုမဟုတ်လားတောတော်လည်းပဲတကယ်တရားရှိမှတ်တဲ့အခါကျတော့ငါနဲ့နေတာကြီးလို့သာညာတာပရိညာအသိနဲ့သိသွားပြီမဲ့တကယ်တရားရှိမှတ်တဲ့အခါကျတော့ငါနဲ့ဆိုင်တယ်ဆိုတဲ့အတွေ့အကြံကြံရောက်လာမရောက်ဘူးလားကြောင့်ငါနဲ့ဆိုင်တယ်ဆိုလို့ရှိရင်ဗာဒိဋ္ဌိဝင်တာလဲငါနဲ့ဆိုင်တယ်ဆိုရင်လည်းငါတို့ငါဆိုရင်လည်းငါခြေတော်ကနားတယ်ဆိုရင်လည်းငါမခံနိုင်ပါဘူးဆိုတာလည်း တက္ကာယဒိဋ္ဌိတွေပဲဒီလိုမလားအဲဒီတော့ညာတာပရိညာသီးနဲ့တက္ကာယဒိဋ္ဌိကိုခင်းခင်းရှင်းရှင်းဖြစ်အောင်လုပ်တာစေတနာပရိညာသီးမှာနော်စေတနာပရိညာနဲ့လုံငန်းပဲဝင်တဲ့အခါကျတော့ညာတာပရိညာသီးတုန်းကသိထားတဲ့အသိအတိုင်းကိုမိမိစိတ်ထဲကခလက်ခံနေဖြစ်စေလက်မခံနေဖြစ်စေသဒ္ဒငါမောဘုငါဥသာမောဘုငါနဲ့မဆိုင်ဘူးမိမိစိတ်ထဲကအတင်းတစ်ခါတည်းဒီဒိဋ္ဌိရဲ့သဘာဝကိုဒိဋ္ဌိအမြင်ကိုအတင်းကိုဖယ်ထုတ်ပလားဟုတ်တယ်မလားလုံးဝလက်မခံဘူးနော်လုံးဝလက်ခံလို့ပြပါမလားနာတာလေးပေါ်လာတာနဲ့တကယ်ဟာတာငါမောဘုငါဥသာမောဘုငါနဲ့မဆိုင်ဘူးငါမောဘုငါဥသာမောဘုငါနဲ့မဆိုင်ဘူးအော်ဒါငါလည်းမောဘုငါအကုန်ငါဟာငါဥသာလည်းမဟုတ်ဘူးဒီလိုမလားငါလည်းမဆိုင်ဘူးဆိုကြတဲ့ကိုကခေါင်းကြီးတော့မဟုတ်ဆရာတော်ဘုရားကြီးမကြမကြပြောတဲ့စကားအရာပြောရင်ပရာတော်သူသိင်ပြင်ပြင်အသေတရာပြည့်ရှိတာမဟုတ်လားဒါပြောတာမဟုတ်လားသူသိင်ပြင်ပြင်အသေတရာဆိုတာငါနဲ့မဆိုင်ဘူးလို့ပြောလိုက်တာဟောနတ်မမချရတဲ့ပစ္စည်းကလေးနော်နတ်မမချရတဲ့ပစ္စည်းကလေးကိုနဲ့မဆိုင်ဘူးဆိုလို့ရှိရင်ကားတဲ့ချိန်သွားလဲကိုနှမျောစရာလိုသေးလားသူများကောက်သွားလဲနှမျောစရာလိုသေးလားဒါဖြစ်လို့တော့ကိုနဲ့မှမဆိုင်နိုင်ပဲဒါလို့မဟုတ်လားကိုယ်နဲ့မဆိုင်ဘူးဆိုကြတဲ့ကောင်ကသူ့အနေနဲ့ဖြစ်ချင်တာဖြစ်တယ်။အခုလည်းပဲနားနဲ့သင်္ဍာတိုက်တယ်ခဲ့တယ်။ဟောတကယ်လည်းကြတော့ငါကနာတာလားနာတတ်တဲ့သဘောတရားလေးကနာတာလား။နာတတ်တဲ့သဘောတရားလေးကိုခွဲကြည့်လိုက်တော့ရုပ်ရဲ့စိတ်ရဲ့ဝေဒနာရဲ့ဒီသုံးမျိုးပဲတွေ့တာပဲ။ဟောပြန်တာကရုပ်တရားသိတာကစိတ်ခံစားတာကဒါငါဟုတ်ရဲ့လား။ကောင်းစားဟုတ်ရဲ့လား။ငါနဲ့ကောဆိုင်ရဲ့လား။အဲ့တော့ငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးတန်ငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါဥစ္စာငါနဲ့မဆိုင်ဘူးဆိုတဲ့နော်စိတ်ထဲကလက်ခံနေပြီးစိတ်နဲ့မခံနေဖြစ်စေစိတ်ထဲမှာကိုအဲ့ဒီလိုခိုင်ခိုင်မာမာခံယူချက်ထားပြီးတော့တက္ကရာတိတိအတွင်းမျိုးဝင်လာရင်ဘာလုပ်ပြရမလဲဖယ်ထုတ်ပလားဘာလုပ်ပြရမလဲအဲ့ဒီလိုဖယ်ထုတ်ပြီးတော့ကြည့်မှကြည့်မှများလာတဲ့အခါကျတော့အော်ဟုတ်တယ်ဒါငါမှမဟုတ်ပဲငါဥစ္စာမှမဟုတ်ပဲဒါငါနဲ့လည်းမဆိုင်ဘူးသာရုံရဲ့သဘောနာနာရဲ့သဘောပဲလို့ကြည်ပါများလာတော့စိတ်ထဲကလက်မခံဘူးလားလက်ခံကြည်ကစားကလက်ခံရလားဘလို့ပဲငါမဟုတ်ဘူးပြောပေးမယ်ငါလို့ထင်နေတာပဲဟုတ်တယ်မလားငါနဲ့မဆိုင်ဘူးပြောပေးမယ်ငါနဲ့ဆိုင်တယ်လို့ပဲထင်နေတာပဲအဲ့ဒါကိုငါနဲ့မဆိုင်ဘူးမဆိုင်ဘူးမဆိုင်ဘူးဆိုတာကိုပဲစိတ်ထဲကအတင်းကိုတခါလဲကာကွယ်ထားစိတ်ထဲကအတင်းဖယ်ပလိုက်နော်နောက်ပိုင်းကျတော့ကြည်ပါများလာတာသူသိပြင်ပြင်သဒ္ဒနာအပြင်ငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးဒါကနာတာတိတိရဲ့သဘာဝရုပ်ရဲ့သဘာဝနာရဲ့သဘာဝအဲ့ဒီအတိတ်ကလေးခံခံမှာမှာသိလာပြီဆိုတဲ့အခါကျတော့အော်ဟုတ်တယ်နော်ကိုကိုယ်တိုင်ငါ့ကိုလက်ခံလာတယ်ဟုတ်တယ်ဒါငါမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးဒုစရာမဟုတ်ဘူးပေါင်းစရာမဟုတ်ဘူးခြေတော်စရာမဟုတ်ဘူးနာတတ်တဲ့သဘောလေးပဲဒါသဘောတရားလေးကနားနေတာအကြောင်းဖြစ်လို့အကျိုးတရားတွေဖြစ်နေတာပဲလို့စိတ်ထက်ကလက်မခံဘူးလားလက်ခံပါအဲ့ဒီလိုလက်ခံတဲ့တနည်းဟာဒေသနာပညာပဲဟုတ်တယ်မို့လားလက်ခံတဲ့တနည်းကဘာလို့ဒေသနာပညာကျတော့နော်ရှင်းသွားလိုက်ပါမယ်နံပါတ်2ဒိဋ္ဌိကဗာလိတိတော်သသတ္တဒိဋ္ဌိဗာလိတိတော်သသတ္တဒိဋ္ဌိဩသောတဂရကနာနေတာအကိုတတိကိုမပြောင်းနိုင်သေးပါဘူးဆိုရင်ထိုင်နေမြဲတဲ့ဘောမသိရောက်ဝင်လာတဲ့ရောက်လို့လောကရဲ့9မိနစ်နောက်ကလေးကနာနေတာအကိုတတိကိုမပြောင်းနိုင်ပါဘူးဒုက္ခပါပဲပေါ့ဟုတ်လားဒုက္ခပါပဲဆိုတာကဒေါမနတပေါ့ဟုတ်လားကြောက်ချင်တာကတဏပေါ့ဒုက္ခပါပဲလို့ညည်းတာကဒေါသပေါ့နော်ကြောက်ကိုမကြောက်နိုင်ပါဘူးဆိုတာကဒိဋ္ဌိဗာဒိဋ္ဌိတော့လို့မေးတော့သတ္တရဒိဋ္ဌိနော်ကြောက်ချင်တာကတဏမကြောက်လို့သိနေနေတာကဒေါသမကြောက်နိုင်ပါဘူးလို့ယူထားတာကဗာဒိဋ္ဌိတော့တကယ်တမ်းကျတော့ဒီဝေဒနာမကြောက်မဲ့ဝေဒနာလားကြောက်မဲ့ဝေဒနာလားကြောက်တာကိုသိအောင်မကြည့်နိုင်သေးဘူးဟုတ်တယ်မဟုတ်လားမပြတ်မဲ့ဝေဒနာလားပြတ်မဲ့ဝေဒနာလားအဲ့ဒီပြတ်မဲ့ဝေဒနာပြတ်တာကိုကိုမြင်အောင်မကြည့်နိုင်ဘူးသဘောမပေါက်လို့သာခိုင်နေမြဲတယ်ဒီတဲ့တန်းတယ်လို့ထင်နေတာတကယ်တမ်းကျတော့မပြတ်မဲ့ဝေဒနာလားပြတ်မဲ့ဝေဒနာမပြတ်မဲ့စိတ်လားပြတ်မဲ့စိတ်လားပြတ်မဲ့စိတ်နော်မပြတ်မဲ့ယုံလားပြတ်မဲ့ယုံလားပြတ်မဲ့ယုံဘာဖြစ်လို့ပြတ်မဲ့ရုပ်လို့ပြောရတာလဲလို့မေးတဲ့အခါကျတော့အော်ပရမတော့နားတယ်ဆိုပြီးမဲ့နားတဲ့သဘောလေးနဲ့စတာမှမဟုတ်ပဲပရမပူလာတယ်ခြေတော်ကဟုတ်တယ်မလားနောက်တကထုံလာတယ်နောက်တကကျင်းလာတယ်ကျင်းရကနေနားလာတယ်နားရကနေကြိုက်လာတယ်ဟောသ တဘောကျင်တစ်ခုနဲ့တစ်ခုတွေ့ရလားတွေ့မှမတွေ့ပဲလေအဲ့လိုမတွေ့တာလေးကိုကြက်ခတ်ကြည့်လိုက်ကြတော့မတွေ့တာသိနေလည်းရင်တစ်ခုပြတ်လို့နောက်တစ်ခုအသိပေါ်တာပေါ့ဒီလိုမဟုတ်လားနာတော့နာတာပဲဒါပဲလေလို့လည်းပဲပူပြီးနာတာရှိတယ်ကပ်ပြီးနာတာရှိတယ်ကျင်းပြီးနာတာရှိတယ်ထုံပြီးနာတာရှိတယ်နာဖို့နာမည်တွေ့ရလားအဲ့တော့သဘောတရားကလေးတွေမတူတာမတူတာမတူတာကိုသိသိချာချာစက်ကြည့်လိုက်တဲ့အခါကျတော့နော်ဟုတ်ပြီသဘောတရားလေးကြောင်းသွားပြီနာတော့နာနေသေးတာပဲနော်ဒါပေမဲ့ကြောင်းသွားပြီနောက်တစ်ခုကြောင်းသွားပြီနောက်တစ်ခုကြောင်းသွားပြီနောက်တစ်ခုနောက်တစ်ခုနောက်တစ်ခုနောက်တစ်ခုကြောင်းသွားတာထောင်းသွားပြီပထမတစ်ခုမရောက်ပါဘူးပြတ်သွားလို့ပေါ့အဲ့ဒီလိုနောက်တစ်ခုကြောင်းသွားတာကိုမြင်တိုင်းမြင်တိုင်းပထမတစ်ခုမရှိတော့ဘူးဆိုတာစိတ်ထက်ကလက်ခံသွားဟုတ်တယ်မဟုတ်လားနောက်တစ်ခုကြောင်းသွားတာမမြင်သမျှကလပ်ပါလို့ပရမတ္တကုကြောင်းပြတ်သွားတာစိတ်ထက်ကလက်ခံရလားနားလိုက်တာကြောက်ကောမကြောက်နဲ့ဗာဒိဋ္ဌိတော့သတ္တရာဒိဋ္ဌိမရှိဘူးလားဖြင့်အဲ့ဒီသတ္တရာဒိဋ္ဌိအယူကိုလည်းပဲခုညာတာပညာသိနေပြီပြီးပြီတော့ဒိဋ္ဌနာပညာသိကြတော့ဟာဒါကငါကပြတ်တဲ့သဘောကိုမသိလို့တာမြင်အောင်မကြည့်နိုင်လို့တာသဘောဇာတဲ့လို့ထင်နေတာတကယ်တော့ကျတော့ပြတ်တဲ့သဘောရှိကိုရှိတယ်ဟုတ်တယ်မလားအဲ့ဒီတော့စိတ်ထက်ကအတင်းကြကိုခံယူထားရမယ်အဲ့ဒီတော့တင်းကြခံယူထားတဲ့အခါကျတော့စာရည်ထဲမှာပါတော့ဘုန်းကြီးတို့အစ်စ်စင်တို့အပိုင်းပိုင်းတို့အပြတ်ပြတ်တို့အခြားအခြားတို့ဒီလိုစကားလေးတွေရှိတယ်မလားအော်ဒီအော်ဒီတို့တန်တိတန်တိတို့နော်အဲ့ဒီတော့စစ်စစ်ပိုင်းပိုင်းအပြတ်ပြတ်အပြတ်ပြတ်အပြတ်ပြတ်ဖြစ်သွားတာတွေကိုမြင်အောင်ကြည့်လိုက်ပြတ်ပြတ်ပြတ်ပြတ်သွားတာရှိကိုရှိရမယ်ဒီအပြတ်ကိုငါသိအောင်မကြည့်နိုင်လို့လားမသိသေးတာဟုတ်တယ်မလားအပြတ်ပြတ်ကလေးတွေရှိကိုရှိတယ်အပြပြကလေးတွေသိကျင်ပါလေဆိုနောက်တစ်မျိုးပြောင်းသွားတာကိုသိအောင်လို့ဒါပဲမဟုတ်လားနောက်တစ်မျိုးပြောင်းသွားတာသိရင်ပရမတ္တမျိုးမရှိတော့ဘူးပြက်ပြန်သွားပြီပြက်ပြန်သွားပြီဝင်လေထွက်လေကစားဝင်လေပြီးမှထွက်လေဖြစ်တာထွက်လေပြီးမှဝင်လေဖြစ်တာဒီခုနဲ့ဒီခုတွေ့ရလားအဲဒီတော့ပြက်ပြန်သွားတာလေးတွေတွေ့သိနေကြပြိုင်နေဟောဟုတ်တယ်ငါကထိုင်နေမြဲတဲ့ဒီတဲ့တဲ့လို့ထင်နေပြီမယ်တကယ်တမ်းကျတော့ဟောဒီသဘောတရားလေးကထိုင်တာရဲတာဒီတာတတ်တာရှိမှမရှိပဲလေပြက်သွားတဲ့သဘောတရားလေးပဲပြက်သွားတဲ့သဘောတရားလေးပဲလို့မသိရဘူးလားသိရလားဗာဒိဋ္ဌိရှင်းသွားလဲဘယ်လိုမျိုးရှင်းသွားလဲကျွန်တော်ကကျတော့ဥစ္စေတာဒိဋ္ဌိမလာဘူးလားလားဥစ္စေတာဒိဋ္ဌိဆိုတာဘယ်လိုယူတဲ့အယူပါလဲပြက်တယ်တောက်တယ်စဲတယ်နော်ပြက်ပြီးလို့ရှင်တော့ပြန်မဖြစ်တော့ဘူးဒါမို့လားဩဒုက္ခဝေဒနာလေးပြက်သွားပြီနော်နာတာပြောက်သွားပြီဒုက္ခဝေဒနာပြောက်သွားပြီနာတာပြောက်သွားပြီအနာတွေပြောက်သွားပြီတခါတည်းသောသောတော်ကတော့တတိရှုထားသလိုပေါင်ထဲမှာတန်းနေတယ်အခုအဲ့ဒါကတဖြည်းဖြည်းနဲ့တတိကိုဆွတ်ထုတ်ပြလိုက်သလိုရှော့ကြသွားလိုက်တာဒုက္ခတွေလုံးဝမရှိတော့ဘူးရှုစရာကိုဘာမှမကြံတော့ဘူးယောဂီတွေစဉ်းစားကြည့်နော်ပြတ်သွားလိုက်တာဒုက္ခဝေဒနာကျက်သွားလိုက်တာနော်ရှုစရာကိုဘာမှမကြံတော့ဘူးဘာရှုရမှန်းကိုမသိတော့ဘူးဆိုတော့ဘယ်လိုသဘောရောက်ပြတ်တော့သွားတယ်ဆိုတဲ့အိမ်ပဲမရောဘူးလားရပြတ်တော့ပြတ်သွားတယ်ပြတ်သွားတာတော့တွေးလိုက်တယ်နော်နောက်တော့စားထုတ်တာသူသတိထားမိရဲ့လားနောက်တော့စားထုတ်တာသတိထားမိလို့ဘာမှမကြံတော့ဘူးလို့ပြောတာပေါ့တကယ်ကမကြံတာလားနောက်တော့စားထုတ်သွားတာလားနောက်တော့ဒီသူနဲ့မျိုးတူတာလည်းဖြစ်ခြင်းဖြစ်မယ်မျိုးမတူတာလည်းဖြစ်ခြင်းဖြစ်မယ်အနာပြောင်းလို့အနာတစ်ခုရောက်လာတာလည်းဖြစ်ခြင်းဖြစ်မယ်ဟုတ်တယ်မလားဒုက္ခဝေဒနာပြောင်းလို့ဒုက္ခဝေဒနာရောက်တာလည်းဖြစ်ဖြစ်ပဲနော်ဟုတ်တယ်မလားဘာမှမရှိတော့ဘူးဆိုတာတော့မဟုတ်ဘူးနော်ဘာမှမရှိတော့ဘူးဆိုတာကတော့မဟုတ်ဘူးပရမတ္ထသဘောတရားကလေးတွေကတစ်ခုပြတ်ပြီးနောက်တစ်ခုပါဖြစ်တော့အစားထုတ်ပေါ်လာတယ်နဒီတော်တော်ဝိယမြေထဲမှာရှိတဲ့ရေရေကိုမျက်စိအောက်ကရေအောက်ကိုကြာသွားတယ်အထက်ကရေကအစားဝင်လာတော်ကြာကြည့်လိုက်အဲ့ဒီရေအောက်ကြာသွားတာပဲအောက်ကြာသွားတာဒီတိုင်းဈာန်ခွက်ကြီးဖြစ်ကြရခဲ့လားဘလို့ဖြစ်တော့အဆက်အထက်ကရေကချက်ချင်းစားထုတ်ပြီးချက်ချင်းပြန်ပြေးသွားတာဟုတ်တယ်မဟုတ်လားအဲ့ဒီတော့အောက်ကဟာပြက်သွားတယ်ပြက်ပြီးနောက်ကစားထုတ်ဝင်လာတာကိုမြင်အောင်မကြည့်နိုင်ဘူးအုတ်စီတာတွေဖြစ်တတ်တယ်မြင်အောင်ကြည့်တဲ့အခါကျတော့ဟောဒီသဘောတရားကလေးတွေစားထုတ်ထုတ်ပေါ်နေတာပဲလို့အဲ့ဒါလို့သိလိုက်ပြီဆိုရင်ဗာရီတိဆင်းသွားတော့အုတ်စီတာတွေဆင်းသွားတယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်အဲ့ဒီဒိဋ္ဌိသုံးမျိုးမိမိတို့ရဲ့စံတန်းမှာနော်ရှိနေလို့ရှိရင်တရားရှုမှတ်လို့မဉဏ်ရပါဘူး။ဘာဖြစ်လို့လဲမေးတော့ဒေဒီသုံးမျိုးရှိနေခြင်းဒီအမြင်မှားလားအမြင်မှားလား။အမြင်မှားရှိထားခြင်းဒီနော်။အခုနောက်တော့အကြောင်းမနေချက်လဲနှစ်ချက်။ ญาติปริญญาแลไม่ป่ายโลยินแลဖြစ်ရမယ်จิตนะปริญญาก็อธิกมาไม่ရှိโลยินแลဖြစ်ရမယ်ဘုန်းကြီးတို့ယောဂီတွေကญาติปริญญาก็ไม่ป่ายมุล่ะป่ายป่ายတာပေါ့เนาะจิตนะปริญญาก็ป่ายတယ်လို့ပဲပြောကြပါဟုတ်တယ်မဟုတ်လားญาติปริญญาแลป่ายတယ်ကျေနပ်ပရိညာနဲ့ပိုင်တယ်အမြင်မှလေးတွေမရဘူးလားရတာမာဒိဋ္ဌိမရှိဘူးလားဖြစ်လားအဲ့ဒီအမြင်မှသမာဒိဋ္ဌိကလေးတွေဥသိပြီးတော့ဒါနကုသိုလ်နဲ့ပြုကြရမှာသီလကုသိုလ်နဲ့ပြုကြရမှာပဲအမြင်မှဥသိပြီးတော့ဉာဏ်ဥသိပြီးတော့ပြုလုပ်တဲ့ဒါနဘာအတွက်အကျိုးပေးမှာလဲနေတယ်အမြင်မှဆိုတဲ့ဉာဏ်ဥသိပြီးတော့ပြုလုပ်တဲ့သီလနဲ့ဘာအကျိုးပေးမှာလဲနေပါဘူးအကျိုးပေးမှာပဲနော်အဲ့ဒီမြန်မာလေးဥသိပြီးတော့ဝိပဿနာပြုတဲ့ကုသိုလ်ကတော့တခြားလားနိဗ္ဗာန်ကျိုးပေးမှာလားနိဗ္ဗာန်တာကိစ္စတိမဲ့ကောမဖြစ်ဘူးလားဖြစ်တယ်တမ္မာဒိဋ္ဌိဆိုတဲ့မဲ့ကင်တရားအာဟုနိုင်သည့်အတွက်တမ္မာဒိဋ္ဌိဆိုတဲ့မဲ့ကင်တရားလက်ဝဲပိုင်ပိုင်ရရှိသည့်အတွက်မိမိတို့လိုချင်တဲ့နိဗ္ဗာန်ချတာမရဘူးလားရအဲ့ဒါကြောင့်လောရင်ချုပ်လာတော့နိဗ္ဗာန်လိုချင်ရင်ဒိဋ္ဌိဆင်အောင်ကျိုးပါဒါပဲမို့လားဒါနကုသိုလ်ပြုလဲဘာစင်ပြီးမှပြုရမှာလဲဒိဋ္ဌိမူဝင်စင်တဲ့သီလကုသိုလ်ပြုလဲဒိဋ္ဌိမူဝင်စင်ဝိပဿနာဘာဝနာကုလဲဝိပဿနာဘာဝနာကုသိုလ်ပြုလဲဒိဋ္ဌိစင်အောင်ကြိုးစားပြီးတော့ဝိပဿနာဘာဝနာပြုဟုတ်လားအဲ့ဒါတော့ဝိပဿနာဘာဝနာပြုတဲ့နေရာမှာဒိဋ္ဌိကိုညာတပညာနဲ့ပထမပဲစေတနာပညာနဲ့ဒုတိယပဲပြီးတဲ့အခါပဟာနာပညာနဲ့အမြင့်မြတ်ပယ်နိုင်လို့ရှိရင်သောတာပတိမညာရလို့အပေရကပိတ်ပြီးနိဗ္ဗာန်တကမပွင့်မလားပွင့်အဲဒီတော့အပေရကပိတ်ပြီးတော့နိဗ္ဗာန်ချမ်းသာရအောင်မိမိတို့ရဲ့တန်တမညာတပရိညာဒိရဏပရိညာဘာဟာနာပရိညာဆိုတဲ့ပရိညာ၃စင်းနဲ့အမတ္တဆိုးရွားသောဒိဋ္ဌိကိလေသာကိုအမြင့်ပြပယ်နိုင်အောင်ကြိုးစားရင်းနဲ့နိဗ္ဗာန်ရောက်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓုခေါ်တော့ကြအောင်ဆိုလို့ကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတဖွဲ့တင့်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နေတော်သာသနာ့ဖြင့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များ